Welcome to the Voice of America in Burmese.
American Beatles do Washington DC Bureau of the American Dandani, September 24th. သာဝရင်းနေ့ညပိုင်းမှာပါသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:30နာရီစနေနေ့ထိလိုင်းလုံးမီတာ32.39နဲ့အိုင်လန်မီတာ190လို့ပြန်ပြီးရဲ့ Facebook စာနာပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေပဋိပက္ခတွေဖြစ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်နှစ်ယောက်တနက်နဲ့ပြစ်ခံခဲ့ရပါတယ်။စာနာပြတဲ့သူတွေကမိရှုရာတွေရှိခဲ့တယ်လို့ဒေသခံမီဒီယာတစ်ခုကပြောပါတယ်။မနေ့က9:00မှာရဲတပ်ဖွဲ့ဝင်နှစ်ယောက်ပြစ်ခတ်ခံခဲ့ရပေမဲ့တေးသေးလောက်တဲ့တန်ရာတော့မဟုတ်ဘူးလို့လူဝေးမျိုးရဲ့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ပြစ်ခတ်မ တဝက်ကကြီးညာခဲ့ပြီးဆန္ဒပြတဲ့သူတွေကိုလည်းချက်ချင်းလူစုခွဲဖို့အမိန့်ထုတ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကလူပိုးမျိုးလေကောင်မှရှိတဲ့ဆန္ဒပြတဲ့သူတွေကိုမိခိုးပုံးတွေတုံးပြီးတော့လူစုခွဲခဲ့ပြီးတော့မြို့တော်ဝန် Greg Fisher ကလည်းမင်းည9နိုင်ကစပြီးတော့82နာရီကြာလူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်လိုက်ပါတယ်။ဒါပြင်မြို့လေကောင်ကလမ်းတွေအတော်များများကိုလည်းပိတ်ထားလိုက်ပါတယ်။ဒါပြင်ဆန္ဒပြတဲ့သူ30လောက်လည်းမင်းညကဖန်ခံခဲ့ရတယ်လို့လူဝဲကိုရီးယားဂျာနယ်သတင်းစာကပြောပါတယ်ခင်ဗျာအမေရိကန်မှာလာမဲ့နိုမာ3ရက်နေ့မှာကျင်းပမယ်သမရရွေးကောက်ပွဲမှာသူ့အနေနဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုက်ဒန်ကိုရှုံးခဲ့ရင်အာနာဂိုငိမ့်ညမ်းစွာလွှဲပြောင်းပေးဖို့ဆန္ဒရှိမလားဆိုတဲ့အပေါ်မှာသမရထရမ်ကတီးပြူဖို့ညှင်းဆိုလိုက်ပါတယ
် Well, we're going to have to see what happens. You know that I've been complaining very strongly aboutThe ballots and the ballots are a disaster. And
ဘာဖြစ်မလဲဆိုတာကိုကျွန်တော်တို့ကြည့်ရမှာပါ။ဆန္ဒမဲတွေနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့ပြင်းထန်ကန့်ကွက်နေပြီးဆန္ဒမဲတွေကလည်းအတော်လေးကိုအချိန်ကြီးဆိုးနေတာခင်ဗျားလည်းသိပါရဲ့လို့အင်ဗီရိုမာဘော်ဒူးနေနောင်ပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမရထရမ်ကပြောသွားတာဖြစ်ပါတယ်။ကာယောကကြောင့်လူသားမောင်းများစွာကစားတိုက်ကနေမဲပေးဖို့လုံနေချိန်မှာပဲအဲ့လိုစားတိုက်ကနေပေးဖို့တဲ့မဲတွေမှာမဲမသမားမှုတွေအကြီးအကျယ်ဖြစ်လာနိုင်တယ်ဆိုပြီးတော့သမရထရမ်ဘက်ကတက်တဲ့အထောက်ထားတစုံတရာမပြပဲထပ်တလဲလဲပြောဆိုနေတာဖြစ်ပါတယ်။သမရထရမ်ကသူ့အနေနဲ့အဲ့လိုမဲပေးတာတွေကိုပယ်ဖြတ်ခြင်းပြီးအဲ့လိုဆိုရင်တော့အာနာကိုငိမ့်ညမ်းစွာလွှဲပြောင်းပေးမှာဖြစ်ကြောင်းတကယ်လို့ဆန္ဒမဲတွေကထိန်းချုပ်မှုမရှိဘူးဆိုရင်တော့အာနာလွှဲပြောင်းတာတွေဖြစ်လာမှာမဟုတ်ပဲဒီတိုင်းဆက်ရှိနေမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။သမရထရမ်အခုလိုပြောတာနဲ့ပတ်သက်ပြီးဒီမိုကရက်တစ်ပါတီသမရအလောင်းဂျိုးဘိုင်ဒန်ကတော့ကျွန်တော်တို့ဘယ်နိုင်ငံမှာရောက်နေတာလဲလို့မေးခွန်းထုတ်လိုက်ပြီးသမရထရမ်ဟာအတိတ်ပဲမရှိတာတွေပြောနေပြီးတော့အဲ့အတွက်သူ့အနေနဲ့ဘာပြောရမှန်းတော့မသိဘူးလို့ပြောလိုက်ပါတယ်။ဒါပြင်သမရထရမ်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီး Republican Party အထက်လွှတ်တော်အမတ် Mitt Romney ကလည်းဒီမိုကရေစီရဲ့အခြေခံဟာငြိမ်းချမ်းစွာအာဏာလွှဲပြောင်းတာဖြစ်ပြီးဒါမရှိဘူးဆိုရင်တော့ Belarus လိုနိုင်ငံဖြစ်လာနိုင်ပြီးတော့သမရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမလေးမစားလောက်တာမျိုးကတော့ဘလို့မှလက်ခံစဉ်းစားလို့မရနိုင်ဘူးဆိုပြီးတော့ Twitter ကနေပြောလိုက်ပါတယ်ခင်ဗျာ။ဖြူရီပါဝင်အမေရိကန်ဆိုရကငွေကြေးထောက်ပံ့ထားတဲ့သတင်းမီဒီယာတွေရဲ့အမိခင်ဖွဲ့စည်းဖြစ်တဲ့ကမ္ဘာလုံးဆိုင်ရာအမေရိကန်သတင်းမီဒီယာအေဂျင်စီ USAGN ပေါ်စမ်းစစ်မဲ့လွှတ်တော်ကြားနာပွဲကိုအမေရိကန်လွှတ်တော်အမတ်တွေဝါရှင်တန်မှာဒီနေ့ပြုလုပ်သွားမှာဖြစ်ပါတယ်။အလွတ်တော်နိုင်ငံသားကြီးကော်မတီဥက္ကဋ္ဌ Elliot Engel က USAGN အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Michael Peck ကိုလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေဖို့အတွက်လွှတ်တော်ကြားနာပွဲကိုတက်ရောက်ဖို့ဆင့်ခေါ်ထားပါတယ်။ဒါပေမဲ့တခြားကိစ္စရပ်တွေနဲ့အချိန်တိုက်နေတဲ့အတွက်မတက်နိုင်ဘူးလို့ Michael Pike ဖက်ကအရေးမှပြောထားပါတယ်။ Michael Pike အပြင်ဒီကြားနာပွဲကိုတက်ရောက်ဖို့ဖိတ်ကြားထားသူတွေကတော့ပြီးခဲ့တဲ့ဇွန်လက Michael Pike တက်လာပြီးတဲ့နောက်ယာတုကနေဖြုတ်ခံလိုက်ရတဲ့ဒါမှမဟုတ်နှုတ်ထွက်သွားတဲ့ဌာနအကြီးအကဲတွေလည်းပေါင်းပါတယ်။ဒီထဲမှာ VOA ညွှန်ကြားရေးမှူးဟောင်း Amanda Bennett လွတ်လပ်တဲ့ဥရောပအသံနဲ့လွတ်လပ်တဲ့အသံဥက္ကဋ္ဌ Jamie Fly Open Technology Fund ဘုတ်ဖွဲ့ဥက္ကဋ္ဌ Karen Combler တို့လည်းပေါင်းပါတယ်နော်။ဘယ်လာရုစ်သမ္မတ Alexander Lukashenko ဟာဘယ်လာရုစ်နိုင်ငံရဲ့တရားဝင်သမ္မတမဟုတ်ဘူးလို့ EU ဥရောပသမ္မတကဒီနေ့မှပြောလိုက်ပါတယ်။သမ္မတ Lukashenko ပေါ်ရူးနေကရုတ်တရက်ကြမ်းတက်စာချိန်ဆိုခဲ့တာဟာဘယ်လာရုစ်ပြည်သူတွေရဲ့ဆန္ဒနဲ့ဆန့်ကျင်နေတယ်လို့ EU ကပြောပါတယ်။ပြီးခဲ့တဲ့ August 9ရက်နေ့ကအငြင်းပွားစရာရွေးကောက်ပွဲပြီးတဲ့နောက်အခုလိုကြမ်းတက်စာချိန်ဆိုလိုက်တဲ့အတွက် EU က Lukashenko ကိုသပိတ်မောက်မဲ့အစီအစဉ်တွေပို့ပြီးတော့အရှိန်အဟုန်မြင့်လာခဲ့ပါတယ်။တော်ပိုင်းလုံးကတော့ EU ကလာမယ့်နိုဝင်ဘာလမှာလူကာရှန်ကိုရဲ့သမ္မတသက်တမ်းကုန်ဆုံးတဲ့အခါမှာသူ့ကိုအတိအမှန်မပြုဖို့ဆုံးဖြတ်ထားတာပါ။သမ္မတလူကာရှန်ကိုရဲ့ကျန်းသက်စာချိန်ဆပွဲနဲ့လုတ်ပိုင်ခွင့်အာဏာသစ်ကဒီမိုကရေစီနည်းရတရားဝင်မှုမရှိဘူးလို့ဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲ့ညင်ညာချက်မှာပြောထားပါတယ်။ ဒီကျန်းသက်စာကျင်းဆိုဘက်ကဘယ်လာရုစ်နိုင်ငံသားအများစုရဲ့ဆန္ဒအိမ်နဲ့တိုက်ရိုက်ဆန့်ကျင်နေကြောင်းဘယ်လာရုစ်နိုင်ငံသားတွေဟာရွေးကောက်ပွဲပြီးကြတဲ့ကဘယ်တော့မှမကြုံဘူးလို့အောင်အချင်းချင်းငြင်းငြမ်းစွာဆန္ဒပြခဲ့ကြပြီးတော့အခုလိုလှုပ်တဲ့အတွက်ဘယ်လာရုစ်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုပို့ပြီးတော့ဆိုးဝါးသွားစေတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။စင်တော်ဝင်းမဲမှာစက်တာပရင်းညာ VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American ဆေးဝါးကုမ္ပဏီကြီး Johnson & Johnson အနေနဲ့တချိန်သာထုတ်ရမယ့် COVID ကာကွယ်ဆေးရဲ့နောက်ဆုံးအဆင့်လူနဲ့စပ်သက်မှုကို American နဲ့တခြားနိုင်ငံတွေမှာစတင်လိုက်ပါပြီ။ American မှာဒီယောဂါကူးစက်ခံရသူလူပေါင်း 6.9 သန်းကျော်ရှိလာနေပြီးသေဆုံးသူကလည်း 2,200 နီးပါးနဲ့ကမ္ဘာမှာအများဆုံးဖြစ်နေချိန်မှာဒီကာကွယ်ဆေးတွေအမြန်ရဖို့ကြိုးပမ်းနေတာပါဒီ Johnson & Johnson ဆေးကုမ္ပဏီသိပ္ပံဆိုင်ရာအရာရှိချုပ်ဒေါက်တာ Paul Stoffels က American နဲ့နိုင်ငံတကာကနေရာပေါင်း215ခုမှာလူပေါင်း 6,000 ကိုမနေ့ဗုဒ္ဓဟူးနေ့ကစပြီးဒီကာကွယ်ဆေးစစမ်းထိုးနေပြီလို့ပြောလိုက်ပါတယ်နိုင်ငံတကာစံသက်မှုအနေနဲ့အာဂျင်တီးနား၊ဘရာဇီး၊ချီလီ၊ကိုလံဘီယာ၊မက္ကဆီကို၊ပီရူးနဲ့တောင်အာဖရိကတို့မှာစစမ်းထိုးနေပြီလို့ဒီရာရှိချုပ်စတိုဖဲစ်ကဆိုပါတယ်။စတိုဖဲစ်ကဆက်ပြီးအခုလိုနောက်ဆုံးအဆင့်ကိုရောက်လာတာကအရင်အမေရိကန်နဲ့ဘယ်လ်ဂျီယမ်မှာလုပ်ခဲ့တဲ့ပထမအဆင့်နဲ့ဒုတိယအဆင့်စံသက်မှုနှစ်ခုပေါင်းရလဒ်ကောင်းတာကိုတွေ့ပြီးမှဆက်ဖြစ်လာတာပါလို့ရှင်းပြပါတယ်။ဒီ Johnson & Johnson ကုမ္ပဏီကကွယ်ဆေးအခုလိုတတိယအဆင့်ကျယ်ပြန့်တဲ့စံသက်မှုကိုရောက်လာတာကမိုဒနာ၊အက်စထရာဇနက်ကာနဲ့ဖိုင်ဇာနဲ့ဂျာမနီခြေစိုက်ဘိုင်အိုအန်တက်ကုမ္ပဏီတို့ရဲ့တတိယအဆင့်စံသက်မှုစပြီးစရုပ်ထမြောက်အလားအလာကောင်းဖြစ်ပေါ်ပေါက်လာတာပါ။တကယ်တော့ဒီကာကွယ်ဆေး၄မျိုးလုံးစံသက်နေတာကသမ္မတဒေါ်နယ်ထရမ့်အစိုးရရဲ့အလင်းအမြန်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအစီအစဉ်အောက်မှာဖြစ်လာက2021ဇန်နဝါရီလမတိုင်ခင်မှာကာကွယ်ဆေးအလုံးပေါင်းတန်း300ဖြန့်ဖြူးပေးနိုင်ဖို့ရည်မှန်းထားပါလေနဲ့မြန်မာနိုင်ငံမှာတော့ဒီနေ့မနေ့မှာကိုဗစ်ပိုးတွေ့သူသေ935ဦးဖြစ်စံချိန်တင်ခုန်တက်လာပြီးပိုးတွေ့သူပေါင်း9829ဦးရှိလာကဒီနေ့ညနေမှာလည်းသေဆုံးသူ14ဦးထပ်ထုတ်ပြန်ခဲ့တာကြောင့်သေဆုံးသူပေါင်း149ဦးရှိလာပါပြီကမ္ဘာမှာကိုဗစ်ဖြစ်နှုန်းဒုတိယအများဆုံးဖြစ်လာတဲ့အိန္ဒိယနိုင်ငံမှာလည်းဒီနေ့ပိုးတွေ့သူသစ် 16,500 ကျော်ရှိခဲ့တာကြောင့်ပိုးတွေ့သူပေါင်း 5.8 သန်းအထိရှိလာကနောက်ထပ်သေဆုံးသူကလည်း 1,122 ဦးနဲ့သေဆုံးသူပေါင်း 9,100 ကျော်လာနေပါပြီ။မနေ့ကပဲအိန္ဒိယယထာဖူဆောင်ရေးပြည်ထောင်စုဝန်ကြီးရှီရက်အန်ဂါဒီကိုဗစ်ကြောင့်သေဆုံးခဲ့ရချိန်မှာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကတော့ဒေသဆိုင်ရာလော့ဒ်ဒေါင်းပိတ်ဆို့ကန့်သတ်မှုကိုအချိန်တိုတွင်လုပ်ရင်တောင်အကျိုးမရှိသလောက်ပဲလို့ဒီနေ့ဝေဖန်လိုက်ပါတယ်။ပြည်ထောင်စုအဆင့်ဝန်ကြီးတဲ့ပထမဆုံးဆုံးမသွားတဲ့ဝန်ကြီးအဂါဒီအနေနဲ့နယူးဒေလီမြို့တော်ကဆေးရုံရောက်ပြီးနှစ်ပတ်နီးပါးအကြာမှာဆုံးခဲ့ကသူ့ရင်တော်လွှတ်တော်မှတုံတည်ဆုံးခဲ့ပြီးဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီကတော့ဒေသတချို့မှာလော်ဒေါင်းပိတ်ဆို့ကန့်သတ်မှုအချိန်တိုလုပ်တာကိုတော့ဝေဖန်လိုက်ပြီးကိုဗစ်ကိုလည်းဆက်တိုက်စီးပွားရေးလည်းရဲရဲဆက်ဖွဲ့ဖို့လိုမယ်။အထူးလို့ရမှာကဆေးစစ်တာကူးစက်မှုကွင်းဆက်လိုက်တာနဲ့ကုသတာတွေဖြစ်ပြီးဒီလော့ကဒေါင်းချတာကြောင့်ကုန်စည်စီးဆင်းမှုကိုထိခိုက်စေတယ်လို့ဆိုလိုက်ပါတယ်။အခုလိုအချိန်မှာအရှိတောင်အာရှမှာတော့အင်ဒိုနီးရှားနိုင်ငံမှာပိုးတွေ့သူသစ် 4,634 ဦးဒုတိယနေ့ဖြစ်စက်တိုက်ထပ်ဆန်းချိန်တင်မြင့်တက်လာပြီးပိုးတွေ့သူပေါင်း 26,200 ကျော်ရှိလာကသေဆုံးသူသစ် 128 ဦးရှိတာကြောင့်လဲသေဆုံးသူပေါင်း 1,000 ကျော်လာနေပါပြီခင်ဗျာ။မြောက်ကိုရီးယားနိုင်ငံအနေနဲ့တောင်ကိုရီးယားရတားတူကိုပြစ်တက်လိုက်ပြီးချက်ချင်းမီးသင်းကြိုလိုက်တယ်လို့တောင်ကိုရီးယားတပ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။တောင်မြောက်ကိုရီးယားနှစ်နိုင်ငံအငင်းပွားနေတဲ့အနောက်ပိုင်းပင်လယ်နယ်စပ်နားမှာဒီပတ်အစောပိုင်းတုန်းကပျောက်သွားခဲ့တဲ့ဒီတောင်ကိုရီးယားအရာရှိကိုမြောက်ကိုရီးယားရေပိုင်နဲ့ထဲမှာဓာတ်ဆီလာဝီရှုပြီးမှအခုလိုပြစ်တက်လိုက်တာလို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကဆိုပါတယ်။တောင်ကိုရီးယားအရာရှိတွေအနေနဲ့ဒီတရီအသေးစိတ်တွေကိုဘလို့ရခဲ့တယ်ဆိုတာကိုတော့ထုတ်မပြောပေမဲ့ဒီအမိန့်ကိုတော့ထိပ်ပိုင်းကပေးခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းထားပါတယ် တကယ်တော့ဒီတပ်ဖြတ်မှုကတောင်မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆက်ရေးလက်တလောငြိမ်သက်နေချိန်မှာထွက်ပေါ်လာတာပါဒီနှစ်အစောပိုင်းတုန်းကတော့မြောက်ကိုရီးယားဘက်ကတိမာမှုတွေမြင့်တက်စေခဲ့ပေမဲ့ခေါင်းဆောင်ကင်ဂျွန်အန်အနေနဲ့ဇွန်လကစပြီးဒီလှုံ့ဆော်မှုတွေကိုရပ်တန့်ခဲ့ပါတယ်အဲ့ဒီနောက်မှာတော့မြောက်ကိုရီးယားဆိုရအနေနဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကံရောဂါနဲ့ပြင်းထန်တဲ့ရည်ကြီးမှုတွေလိုပြည်တွင်းကိစ္စတွေပေါ်မှာသာအာရုံစိုက်လုံးပန်းနေခဲ့ပါတယ်ခင်ထိုင်းနိုင်ငံမှာတော့ Facebook နဲ့ Twitter လူမှုကွန်ရက်မီဒီယာတွေပေါ်ပထမဆုံးဥပဒေကြောင်းအရအရေးစကြီးလိုက်ပါပြီဒီ Facebook နဲ့ Twitter တွေမှာတချို့တင်နာတာတွေဖြုတ်ချပေးဖို့ထိုင်းဆိုရကတောင်းဆိုတဲ့အပေါ်လစ်လျူရှုခဲ့တာကြောင့်အခုလိုအင်တာနက်ကုမ္ပဏီတွေကိုစတရားဆွဲလိုက်တာပါဒီကုမ္ပဏီနှစ်ခုအနေနဲ့ဩဂုတ်လ29ရက်ကထုတ်ပြန်ခဲ့တဲ့ဒီတင်ထားတဲ့ post ထုတ်ချပေးရင်15ရက်အချိန်ပေးထားတဲ့အမေကိုမလိုက်နာခဲ့တာကြောင့် internet cyber ပြစ်မှုရဲဌာနမှအမှုဖွင့်လိုက်တာပါလို့ digital ခေတ်မီဆက်သွယ်ရေးဝန်ကြီးကဆိုပါတယ်ဒီဝန်ကြီးပူတီဖောင်ပနာကန်တာက Alphabet Google Company အနေနဲ့တော့အမေမှာအသေးစိတ်ဖော်ပြခဲ့တဲ့ YouTube video အားလုံးကိုမနေ့ဗုဒ္ဓကထုတ်ချပေးခဲ့တာကြောင့်အခုလိုရေးယူမခံရခဲ့ဘူးလို့ဆက်ပြောခဲ့ပါတယ်။ဒါပြေဝင်ကြီးပုတိဖော်ကပဲတရားရုံးမိမနာခံတာကြောင့်အခုလိုအင်တာနက်ဆိုင်ဘာပြစ်မှုနဲ့အရေးယူတာကထိုင်းနိုင်ငံသမိုင်းမှာပထမဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ကတော်ရင်းညာပိုင်းသတင်းတွေကိုကိုရနိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗ
ျ။ COVID ကရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွင်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလိုက်နာဖို့တိုးမြင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကံရောဂါကူးစက်မှုတွေထိန်းချုပ်နိုင်ရင်အိမ်မနေဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်ဒီကနေ့ကစပြီးသတင်းနှစ်ပတ်ကြာစိတ်ယုံအလုံယုံတွေကိုယာယီပိတ်လိုက်ပြီးတော့ဖွင့်ခွင့်ရစိတ်ယုံတွေကိုတော့ရောဂါကာကွယ်ရေးညွှန်ကြားချက်တွေနဲ့ညီမညီစစ်ဆေးဖို့စီစဉ်နေပါတယ်။ကယောဂအန်ရီနဲ့ကူးစက်မှုကနေကာကွယ်ရေးညွှန်ကြားချက်တွေကိုလည်းတိတိကျကျလိုက်နာဖို့ရက်ွက်တွေထဲမှာလည်းလိုက်လံဆော်ဦးနေပါတယ်
။မိဘဒီလိုအပေါင်းတို့ခင်ဗျာမိမိတို့ဤအစားအသောက်များဝယ်ယူခြင်းဆေးရုံးနဲ့ကျန်းမာရေးကိစ္စရများအတွက်ဝယ်ယူခြင်းများကိုမိမိတို့နေအိမ်မှာတခုတာဆောင်ရွက်ရန်ဖြစ်ပါသည်။အပြင်ထွက်တိုင်းနခေါင်းစည်းမတ်စတာစင်ရံနဲ့မိမိတို့အရာဝတ္ထုများကိုကင်တွယ်ပြီးတိုင်းလက်ကိုမကြကနာစင်ကြဲစွာစင်ကြောရန်လိုအပ်ပါသည်။24ရက်6လ2020ရင်းဒီမှာ9ရက်10လ2020ရင်းဒီအထိဆောင်းလို့ရေးလုပ်ငန်းများအခြားသောလုပ်ငန်းများစားကုန်ကိုလေးမပတ်သည့်ဆိုင်ရာအားလုံး24ရက်တိုင်းပြည်သိမ်းထားရမည်ဖြစ်ကြောင်းလေသာသောဖြင့်အတိပေးပန်ချာလို့ဆိုတိုက်ရောအပ်ပါသည
်ကိုဗစ်ကရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာအသွာအလာကန့်သတ်တာအတိပြုလူနာနဲ့ထိတွေ့မှုရှိသူတွေကိုရှာဖွေဖော်ထုတ်တာအပါအဝင်ယောဂကူးစက်မှုကာကွယ်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဝန်ထမ်းအင်အားထပ်တိုးထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အဖွဲ့ဝင်23ဦးပါဝင်တဲ့ကယောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအဖွဲ့၃ဖွဲ့ဟာလည်းကွင်းစင်းဆောင်ရွက်နေပြီးနှစ်ပတ်အတွင်းမှာထိရောက်တဲ့ရလဒ်တွေထွက်ပေါ်လာဖို့ရည်မှန်းထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းလက်တွေ့အောင်မြင်မှုရဖို့ကလူလူရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်
။ယောဂါဖြစ်ရင်လည်းကိုဗစ်နဲ့တင်တူတဲ့လက္ခဏာတွေပေါ့နော်။အားမျိုးဖြစ်ရင်လည်းကြိတ်ပြီးတော့အိမ်မှာမကုပဲနဲ့စောစောပြောစောစောတီးစောစောအကျိုးရှိသလိုပဲကျွန်တော်တို့ကျမယူနေနေပူပေါင်းဆောင်ရွက်ပေးပါ contact tracing နေမှာလည်းဟိုမစိုးရိမ်ပါနဲ့မကြောက်လန့်ပါနဲ့ပူပေါင်းဆောင်ရွက်ပေးပါအဲ့လိုပူပေါင်းဆောင်ရွက်လို့နေပြန်ကောင်းသွားတဲ့လူတွေဆိုလည်းဘူထောင်နဲ့ချီပြီးတော့ရှိနေပါပြီအဲ့လိုပဲ contact tracing မှာလည်းအိုးစစ်စေတို့ယောဂဘိုကင်းစင်တို့အိမ်ပြန်သွားတဲ့လူတွေလည်းဒါထောင်နဲ့မကတောင်းနဲ့တောင်ချီပြီးရှိနေပါပြီပေါ့နော်
ကျမိုင်းနဲ့အောက်ဆောင်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာ 9,800 ကျော်ရှိနေပြီးသေဆုံးသူကတော့ 133 ဦးရှိပါတယ်ယောဂဘိုးပြောက်ကင်းလို့စေယုံစင်ဝင်ရသူကတော့ 2,000 ကျော်အထိရှိနေပါပြီ။ယောဂထိန်းချုပ်ကာကွယ်ရေးမှာအရှင်မြင့်ဆောင်ရွက်နေခြင်းဖြစ်တာကြောင့်ကိုယ့်ရဲ့နေအင်းသားနေထိုင်ပြီးယောဂဘိုးကူးစက်ခံရတဲ့အခြေအနေကနေကင်းဝေးအောင်ဆောင်ရွက်ဖို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်။
အခုလက်ရှိအခြေအနေမှာတော့ပြည်သူလူထုအနေနဲ့တာနဲ့ပတ်သက်လို့အားလုံးမှာစိတ်တော့ကရှိတယ်ဆိုတာနားလဲပါတယ်။လက်ရှိဖြစ်ပေါ်မှုကဘယ်ချိန်ပြီးမလဲဒါကဘယ်သူမှမသိနိုင်ပါဘူး။သို့တော့အားလုံးရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုကောင်းတယ်ဆိုလို့ရှိရင်တော့ဒါဟာကြမယ်ဆိုတာ တည်ကြပါရဲအခုအကျိုးရှိဆုံးအထောက်အဆုံးနဲ့ငွေမကုန်နိုင်တဲ့ကာကွယ်ရေးနည်းလမ်းကတော့အိမ်မှနေဖို့ပဲဖြစ်ပါတယ်အခုအချိန်မှာကျမတို့ကဒီဗိုင်းရပ်စ်နဲ့လူသားနဲ့တိုက်ပွဲဆင်နွှဲနေရတာဖြစ်ပါတယ်အဲ့ဒီခါမှာဆိုလို့ရှိရင်ချမှတ်ထားတဲ့အမိန့်တွေညွှန်ကြားချက်တွေတသွေးမတိန်တိတိကျကျလိုက်နာဆောင်ရွက်ဖို့လိုပါတယ်ဒါအုပ်ချုပ်တဲ့သူတနည်းအားဖြင့်ဆိုရက်ွက်ချေးရွာဆက်ပါဝင်ပါတယ
်မိမိနေရင်ဝင်သားနေထိုင်ရေးအစီအစဉ်စတင်နေတဲ့ရန်ကုန်တိုင်းမှာရိခါဖြန့်ဝေဖို့လိုအပ်လာရင်ရုရှားစနစ်နဲ့အခြေခံစားတောက်ကုန်တွေဖြန့်ဖြူးပေးနိုင်မှုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကကြိုတင်ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗန်နာရေးဝန်ကြီးဌာနကအထွေထွေပူရှံဝေးဘီလီယံ1000ကျော်ကိုသုံးဖို့သတ်မှတ်ထားတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကအွန်လိုင်းကနေတဆင့်ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။ချမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲပုံမှန်ဖြစ်နေကြရာသီတုတ်ကွေးအန်ဒီရယ်ကိုလည်းတတိထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကိုဗစ်ကပ်ရောဂါကူးစက်မှုအန်ဒီရယ်ကိုအများကအာရုံစိုက်နေချိန်မှာပဲရောဂါလက္ခဏာဆင်တူတဲ့ရာသီတုတ်ကွေးရောဂါကိုတတိထားဖို့ကျန်းမာရေးပညာရှင်တွေကတတိပေးနေကြပါတယ်ဒါကြောင့်လည်းတာမန်ဖျားနာတာနှာချီချောင်းဆိုးတာဆိုပြီးပေါ်ပေါ်ဆဆမနေကြဖို့နဲ့ကျန်းမာရေးဌာနဆေးရုံစည်းကမ်းတွေကိုတွားရောက်ပြသပြီးစစ်ဆေးမှုခံယူကြဖို့အထွေထွေရောဂါကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကအကြံပြုပါတယ်
ခုချိန်မှာဒီရာသီတုတ်ကွေးနဲ့ COVID-19 ရဲ့လက္ခဏာတွေဒီအကုန်လုံးဆင်တူတဲ့အတွက်ကြောင့်ခုချိန်မှာဖြစ်တော့ခြားနာခြင်းခေါင်းကိုက်ခြင်းချောင်းဆိုးခြင်းเนาะအဲ့ဒီကိစ္စတွေအားလုံးကို COVID-19 လို့တန်ဖိအားထားပြီးတော့စစ်ဆေးပြီးလို့ဒီပုံစံပိုးမတွေ့ဘူးเนาะ negative ဖြစ်တယ်ဆိုမှဆက်သွားဒါဒီဟောဒီရာသီတုတ်ကွေးကြောင့်ဖြစ်ဖို့များတယ်လို့ပဲပြောလို့ရမယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီအချိန်မှာနံပါတ်၁ကတော့ဒီ COVID-19 ရဲ့ကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်ခြင်းအပြင်ရာသီတုတ်ကွေးဖြစ်ပေါ်မှုလည်းကြောကြနေတာတွေ့ရတယ်။နံပါတ်၂ကိုဖြစ်တဲ့ဟာကိုခုအချိန်မှာဖျားပြီးဖျားနာချောင်းဆိုးခြင်းဖြစ်တဲ့ဟာကိုအဲရာသီတုတ်ကွေးကြောင့်ဖြစ်နေဆိုပြီးတော့ဒီ COVID-19 ကြောင့်တော့မဟုတ်နိုင်ဘူးဆိုပြီးတော့ယူဆပြီးတော့နေထိုင်ရေးမျိုးမလုပ်တင်ဘူးပေါ့နော်။အဲ့ဒါဖြစ်တဲ့ဒီအချိန်မှာဖြစ်ပြီးဆို COVID-19 ဟုတ်မဟုတ်ဆစ်ဆင်းမှုအရင်ယူရမယ်ပြီးတော့မှကိုယ်စီကသူများစီကိုမကူးဆက်အောင်စနစ်ရနေထိုင်ပြီးတော့အာကိုယ်ကစနစ်တက်လို့ရမယ်ပေါ့နော်အဲ့တော့ဒီအချိန်မှာကတော့ဒီနှစ်ခုကိုဇာတ်ခွဲဖို့ခွဲကြဖို့ခက်နေတယ်ကျွန်တော်တကယ်မလို့ဒီအချိန်မှာဖြစ်တော့ဌာနနာစီချောင်းစုခြင်းကို COVID-19 ကဲ့သို့ပဲသဘောထားပြီးတော့ဆောင်ရွက်သွားဖို့ပဲရှာနေနေပြောချင်တာ
နှစ်စဉ်ကြုံတွေ့ရလေးရှိတဲ့ရာသီတုတ်ကွေးအတွက်ကာကွယ်ဆေးထိုးနှံတာကိုဗစ်ရောဂါကာကွယ်ဖို့နှာခေါင်းဆီးတက်တာမကြာခဏလက်ဆေးတာမျိုးတွေကြောင့်အရင်နှစ်တွေထက်ရာသီတုတ်ကွေးဖြစ်ပွားမှုနည်းပါးတာတွေ့ရတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒါပေမဲ့လည်းရာသီတုတ်ကွေးနဲ့ကလေးတွေမှာအဖြစ်များတဲ့သွေးလွန်တုတ်ကွေးအန္တရာယ်တွေဟာသတိထားစောင့်ကြည့်ဖို့လိုအပ်တယ်လို့ရန်ကုန်မြို့ကအထွေထွေယောဂါကုဆရာဝန်ဒေါက်တာမြင့်ဦးကပြောပါတယ်
။ကလေးတွေငယ်တွေအများဆုံးကူးစက်ရမှာပေါ့နော်။ပြီးတော့အသက်ကြီးတဲ့အသက်50 60အထက်တွေကူးစက်ရမှာကိုရိုနာလည်းဒီတိုင်းပါပဲ။အဲ့တော့ကျွန်တော်ကဒီဟိုကူးစက်ကြတယ်ကူးစက်ရမယ်ဆိုရင်တော့တုတ်ကွေးလဲဆိုတော့သူမြင်သွားနိုင်တယ်အဲ့တော့သူတုတ်ကွေးထူးခြားတာကခလေးတွေမှာအခုတုတ်ဇာတိတုတ်ကွေးလို့ကျွန်တော်ကမှန်ရင်လည်းသူ့လုံတုတ်ကွေးခင်တတ်တယ်သူ့လုံတုတ်ကွေးကြတော့ခုနအသက်ရှင်ဆန်းကြောင့်ဟူတာမဟုတ်ဘဲနဲ့အဲချင်းကြိုက်လို့ပူကြတာလေခလေးတွေမှာအဲ့တော့ချင်းကြိုက်လို့ဖျားလာတယ်ဒီအခါကဟိုတော်တော်မှန်တုတ်ကွေးလို့ဇာတိတုတ်ကွေးလို့ကျွန်တော်ကချင်းနေတယ်ပေါ့နော်ခိုက်ခဲနာခြင်းပြီးဖျားပြီးတော့အဲအဲ့လိုမျိုးဖြစ်နေခါကျတော့လေတုံးတုံးရရဲ့အတွင်းမှာသူကခရီးရကျွေးလန့်ပြီးတော့ shock ပြတယ်ပေးသွားနိုင်တာပေါ့နော်သူ့တို့တကွေးလက္ခဏာတွေမှာလည်းဒီလိုမျိုးတကွေးလက္ခဏာလေးတွေကခရီးများဖြစ်ရင်တော့ဂျာလီတကွေးကာလမှာသူ့တို့တကွေးမှာဖြစ်နေမလားလို့လည်းကျွန်တော်စဉ်းစားထားဖို့လိုတယ်။ခြေကလက်ကြားလေးအေးနေလားမှိတ်နေလားခဏမချင်းမငြိမ်ဖြစ်သလားခရီးရတို့ချိတ်သလားပေါ့နော်အဲဒီသိပ်မတော့တော့ဘူးလားအန်သလားအဲ့လိုမျိုးကျွန်တော်တို့လက္ခဏာချင်းကြီးခွဲကြလေးရှိပါတယ်
ဒီကာလမှာတုတ်ကွေးလက္ခဏာရှိရင်အိမ်မှာနေစဉ်မှာလည်းနှာခေါင်းဆီးတက်ဖို့လက်မကျခဏဆေးဖို့မိသားစုဝင်တွေနဲ့နီးနီးကပ်ကပ်မနေဖို့စတဲ့ကိုဗစ်စီးကမ်းတွေကိုလိုက်နာဖို့အပြင်ကိုဗစ်ရောဂါကူးစက်ခံရတာမျိုးဖြစ်နေရင်လိုအပ်တဲ့ဆေးဝါးကုသမှုတွေလုပ်နိုင်ဖို့နဲ့တခြားသူတွေကိုထပ်ပြီးကူးစက်တာမျိုးမဖြစ်ဖို့အတွက်တုတ်ကွေးလက္ခဏာပေါ်လာရင်ဆေးရုံစီးကမ်းတွေမှာကျန်းမာရေးစစ်ဆေးစောင့်ရှောက်မှုတွေခံယူကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားကြပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဒီခိုင်းပြည်နယ်ရေတိတ်တောင်မြို့နယ်မှာစည်ရေးသိမ်းမှမှုတွေကြီးထွားလာနေတာကြောင့်ဒေသခံရွာသားတွေထပ်မံထွက်ပြေးနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။မကြာသေးခင်ရက်တွေကစလို့ပြစ်ကတ်မှုတွေဖြစ်ပွားနေတဲ့ရေတိတ်တောင်မြို့နယ်ထဲကမယူမြင့်မှာလုံခြုံရေးယူနေတဲ့တပ်မတော်ရေဒါကတပ်ဖွဲ့ဝင်တွေကမ်းပေါ်တက်လာတာကြောင့်လုံချုံရေးအတွက်စိုးရိမ်တဲ့မိုးစဲကျွန်းဒေသကရွာသားတွေတိမ်းရှောင်နေကြတာပါ။တမတော်ရေးရေးနှစည်းနဲ့မနေ့တုန်းကလုံချုံရေးတပ်ဖွဲ့ဝင်တွေရောက်လာတာကြောင့်ကုဆောင်ချေးရွာသားတွေနေရာစုခွာထွက်ပြေးရတယ်လို့လည်းဒေသခံရွာသားကိုသုံးအောင်ကပြောပါတယ်
။သူတို့ဇက်ဒီတာတွေလာတယ်နော်။ဇက်ဒီတာတွေကောက်ကောက်ပြီးရော်တော့တွေအားလုံးဘုံခေါ်ပြကြတယ်။အဲကုဆောင်ချေးရွာဆိုရင်လူဦးရေ1,500လောက်ရှိတယ်။အားလုံးပြီးပါတယ်။ဒီကတော့စိုက်တွေကနီးစက်တွေရောဒီလိုပြနေတယ်။စိုက်တွေကတော့ညပါတယ်။
သိမ်းချောင်သွားတဲ့ဆဲကရွာသားတချို့ဒီကနေ့နေရပြန်ကြတာရှိပေမဲ့အများစုကမပြန်ကြသေးဘူးလို့လည်းပြောပါတယ်။ရသေးတော်မျိုးနဲ့ကံမြရွာမှာလည်းတမရရေရင်ကပြေခတ်မှုနဲ့သူရောက်လာတာကြောင့်ဒေသခံတွေနှိစရရွာကိုသိမ်းချောင်ခဲ့ရတယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစိန်ကပြောပါတယ်
။ရသေးတော်ဘာဆောင်လာတဲ့အချိန်ကကုတော်ပါတီကိုလှန့်တိုက်ပြီးကျွန်တော်တို့ကုတော်ရဲ့ရွှေလောက်တန်းရဲ့ခြေလုံးပိုက်လိုက်ပါတယ်။ကျွန်တော်တို့လည်းဟိုမှာဆိုရင်အင်ထုံဇူးဆိုတဲ့၄00လောက်ရှိပါတယ်။လူဦးရေဆို1,900ကျော်ရှိပါတယ်။ဒီမှာရှိတဲ့လူကတော့ဘယ်မှမကျန်
။မနေ့ကပြေကမှုနဲ့ပတ်သက်လို့ရသေးတော်မြို့နယ်ဘက်မှာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်ရေးရင်တို့ကြားအပြန်အလှန်ပြေကမှုဖြစ်ပွားခဲ့ကြောင်းတမတော်ပြောရေးဇူကွေးရှိသူဘူဂျုတ်စုံမင်းထွန်းကပြောပါတယ်။
မနေ့ကတော့ကျွန်တော်တို့ရေတိတောင်မှာတော့ကျွန်တော်တို့စီကအုပ်ချုပ်မှုကိစ္စဆောင်ရွက်နေတဲ့စီရင်ရင်တွေကိုအေအဖွဲ့ကဒီဖြည့်ရကြေးရရဲ့တောင်ဘက်မှာတောင်ဘက်မီတာ1000လောက်မှာအေရကျွန်တော်60မမတို့အပီဂျူးနဲ့ဆက်တနက်တွေနဲ့ပြစ်ခတ်ခဲ့တာရှိတယ်။အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်။ကျွန်တော်တို့စီကစစ်တီတချို့တော့ထိခဲ့တာရရှိမှုရှိပါတယ
်။နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမရဘက်ကပြောဆိုနေပေမဲ့အေရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်သူခကတော့မနေ့ကရေတိတောင်မြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။
မင်းကဟိုတတိတောင်ဖက်မှာတိုက်ပွဲဖြစ်တာတော့မရှိဘူးကြဒီမြမရေဘက်ပင်ဘိုးတွေကနေပြီးတော့မှအဲ့ဒီဒီမသေးကြပေါ့နော်အဲ့ဒီမှာရှိတဲ့ကြွားတွေကိုလက်နေကြည့်တယ်လှမ်းပြီးတော့ဒါတောက်လျှောက်ပြစ်နေတယ်လို့သိရတယ
်ဖြစ်ကမှုတွေကြောင့်မိုးဆဲကျွန်းဒေသကကူတောင်ရွာဥကာရွာရေပိုက်စုံရွာသားတွေကလည်းဖက်ပြေးသိမ်းရှောင်နေရတယ်လို့အမျိုးသားလွှတ်တော်ကူစလဲဥခင်မောင်လက်ကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကလည်းမိုးဆဲကျိုးပေါ်မှာရှိတဲ့ရွှေလောင်းတင်ကျေးရွာထဲကိုလက်နက်ကြီးကြီးကြားရောက်လို့အမျိုးသားသူပွဲချင်းပြီးသိဆုံးပြီးနောက်ထပ်နှုတ်လဲတန်ရာရရှိသွားခဲ့ပါတယ်။ဒီပြစ်ခတ်မှုမှာရွှေလောင်းတင်ရွာဖက်ရခိုင်လက်နက်ကိုင်အေဖွဲ့နဲ့တိုက်ပွဲဖြစ်ပွားလို့အပြန်အလှန်ပြစ်ခတ်တာလို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေဘက်ကတော့ရွှေလောင်းတင်ရွာဖက်တိုက်ပွဲဖြစ်တာမရှိဘူးလို့ညင်းဆိုထားပါတယ်။ဒီလိုပြစ်ကတ်မှုတွေကြောင့်ရွှေလောင်းတင်မြင်းကန်ချောင်းကံပြင်းကြီးရွာကရွာသားထောင်ချီနေရကနေတိမ်းရှောင်နေရပါတယ်။ရသေးတော်မြို့နယ်လွတ်တော်ကုစလဲတွေကတော့မိုးဆဲကျိုးမှာစစ်ဘေးရှောင်စခန်းတစ်ခုတည်ဆောက်နိုင်ဖို့ပြီးခဲ့တဲ့စက်တင်ဘာ22ရက်နေ့မှာရခိုင်ပြည်နယ်နဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းထားပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်တရက်တပင်ကြီးရွာဘက်မှာမြန်မာစစ်တပ်ကနေရွာသား20ဦးလောက်ဖမ်းဆီးထားပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ဒီကနေ့မှာတော့ရွာသားတူဦးကဆက်လက်ထိန်းနှိမ်တာပြီးဂျန်နဲ့19ဦးကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုတွင်အယက်သားများပြားမတင်ကမှုနဲ့ဖမ်းဆီးခံရတာတွေထိခိုက်ဒေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့အယက်သား2သိန်းကျော်နေရက်ကနေတိမ်းရှောင်နေရပါတယ်။ဒီသတင်းပတ်ထဲမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူကိုရေးသူးကိုစလဲတောမတ်အန်ဒရူးကလည်းရခိုင်ပြည်နယ်ကစီးရေးပရိပကတွင်ကလေးငယ်တွေပါဝင်အယက်သားတွေထိခိုက်ဒေဆုံးမှုတွေကြုံတွေ့နေရတဲ့ပေါ်သတိပေးခဲ့ပါတယ်။တိုက်ပွဲတွေကြောင့်အယက်သားထိခိုက်ဒေဆုံးမှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေကြုံတွေ့နေရတာကြောင့်ကုလသမဂ္ဂသွေးမှုချုပ်တိုက်သွန်းထားတဲ့အတိုင်းအပြစ်ခတ်ရစဲဖို့ကိုလည်းလူကိုရေးသူးကိုစလဲကတိုက်သွန်းထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထဲကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရအောင်အထောက်အထားတွေထုတ်ပေးနိုင်ဖို့အတောင်းဝန်ရှိသူတွေစီစဉ်နေပေမယ့်ကပ်ရောဂါကူးစက်မှုတွေကြောင့်အခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါ နိုင်ငံသားမှတ်ပုံတင်မရှိပေမဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးခွင့်ရအောင်ထောက်ခံစာထုတ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားတဲ့အတွက်အထောက်အထားရဖို့စ조사နေသူတွေရှိနေပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်ပြန်တိုးလာတာကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်တက်ဆိုင်ရာအာဏာပိုင်တွေစီကထောက်ခံချက်ယူဖို့အခက်အခဲတွေနဲ့ကြုံနေကြရတာပါ။ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအသင်းမှာဆိုရင်လည်းအင်ဂျင်မထုတ်ဖို့အထိအမိတ်ထုတ်ထားတာကြောင့်ထောက်ခံချက်ယူဖို့မလွယ်ဘူးလို့လှိုင်မြို့နယ်ကဦးစောမောင်ကပြောပါတယ်
။အခုကျွန်တော်တို့ဒီရုံးနေပါရဲ့ဒီရက်ွက်ရုံးနေပဲကြည့်ရင်ရက်ွက်ရုံးနေဆိုရင်တို့ဒီ COVID-19 တော့ပဲအားခက်နေပါတယ်ဒီရုံးမှာဒီစားစားတယ်နေပါလေအလုံးဝအဆင်မပြေနိုင်ဘူး။ဒီဖိမှာကျွန်တော်တို့အတားကြီးတော့ပြီးတို့ရှိရသတ်တောက်မယ်ဆိုရင်အဆင်တော့မပြေနိုင်ဘူးဗျ။လမ်းတွေလည်းဒီရကောမှာဒီလိုပုံစံဖြစ်မှာဟိုဘက်ရကောကြောင့်ပုံစံတမျိုးဖြစ်ရောလမ်းနဲ့မှုန်ရတာတွေရောဟိုအားလေရောအပြင်မှုန်ရတာတွေရောအဲ့လိုမျိုးပေါ့နော်ဘလိုမှမတော်တာကဘလိုမှစင်ပြေဘူးအလုပ်လုပ်လို့လည်းစင်ပြေ
နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ18တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။အစိုးရထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တမရဥဝင်းမြင့်တို့ကတော့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှောင်းအောင်စီစဉ်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတာပါ။ဒါပေမဲ့လည်းရန်ကုန်တိုင်းမြောက်ကလာမြို့နယ်ကမချင်းနှင်းဥတို့လိုနိုင်ငံသားမှတ်ပုံတင်မရှိသူတွေအတော်တော်မဲပေးခွင့်ရရင်စိန်ခေါ်မှုတွေရှိနေပါတယ်။
ကျွန်တော်တရားဘာလို့လဲဆိုတော့ညီမအခုမှတ်ပုံနေမရှိရအကြီးကပေါ့နော်တကယ်လို့ဟိုသူများတွေကအဲ့လိုမျိုးဟိုမဲထဲ့တယ်ဆိုလို့ရှိရင်လည်းမဲထဲ့ဖို့အဲ့လိုမျိုးရွေးကောက်ပွဲလုပ်ချင်တယ်ဆိုလို့ရှိရင်လည်းဟိုထဲ့ချင်တာပေါ့နော်မန်နေဂျာရိုင်းတော့ဒါပေမဲ့ညီမတို့ကခုမှတ်ပုံနေမရှိဘူးလေပြဒီလိုအချိန်မှဆိုတော့အဆက်ခဲရှိရပေါ့တော့ဘူးလားကွာစာယောဂလည်းဖြစ်နေရဆိုတော့ပို့တော့ရပေါ့နော်အဲအကြောင်းမလို့ဆက်ခဲလေးဖြစ်နေရပေါ့
ရှမ်းပြည်နယ်လာရှိုမြို့ကစိုင်းကျော်စင်ဦးကလည်းနိုင်ငံသားမှတ်ပုံတင်မရှိတဲ့အတွက်ရွေးကောက်ပွဲမှာမဲပေးဖို့အသက်တမကကက်ယောဂကာလမှာလည်းအခက်ခဲကြုံနေရတယ်လို့ပြောပါတယ
်ဒီလိုမျိုးအပြောင်းလဲကာလမှာလည်းပို့ရေးခက်ခဲတွေ့ရဥမာသွားပြလာပြကြုံလာတယ်ပုံမှန်ထက်ကိုပို့ပြီးတော့အချက်လက်တွေပို့ပြီးတောင်းတော့ဥမာမျိုးအဝင်ထွက်တော့နည်းကျန်တယ်မျိုးတွင်းမှာတော့ပုံမှန်ပဲသွားလာလို့ရပါတယ်ဒီမျိုးတွင်းကလူမဟုတ်ရင်တော့မျိုးတည်းဝင်ဖို့ဆိုရင်ဥမာဖောက်ခင်စာပါလာရမှာပေါ့မျိုးလေး
ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားတဲ့မဲဆင်းမှာပါသူတွေအနေနဲ့နိုင်ငံသားမှတ်ပုံတင်မရှိပေမဲ့ရင်မောင်းလိုင်စင်ကဝန်ထမ်းကစတဲ့အထောက်အထားတွေပြန်နိုင်ရင်မဲပေးခွင့်ပေးမှာဖြစ်ကြောင်းလဲရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်မဲဆင်းမှာပါပေမဲ့မှတ်ပုံတင်မရှိတဲ့သူခန့်မှန်းခြေ၄သိန်းလောက်ရှိတဲ့ချမ်းပြည်နယ်မြောက်ပိုင်းမှာတော့မဲပေးခွင့်မဆုံးရှုံးအောင်စီစဉ်နေတယ်လို့ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနှစ်ဆန်ဦးကပြောပါတယ
်ဟိုကျွန်တော်တို့ကမဲပေးဖို့သူဆောင်ရွက်ထားသူပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့ဟိုမဲဆန္ဒရှင်တက်တည်ကံလက်မှတ်ဒီအဲ့လိုမျိုးထုတ်ပြီးမဲ့အစီအစဉ်လေးတော့ရှိပါတယ်ပြီးတော့ရတာလာပါတယ်ဟုတ်ကျွန်တော်တို့ဟိုဒီမန္တလေးတော့ကျွန်တော်တို့ဒီမဲဆန္ဒရှင်တက်တည်ကံကတ်မှာတက်ဆိုင်ရရက်ွက်ကြီးရောအုပ်စုကော်မရှင်အဖွဲ့ခွဲစီးတစိတ်တုံးပါပါမယ်ခင်ဗျာဆရာမနောက်မဲဆင်းဟိုမဲဆန္ဒရှင်ရဲ့အမည်နဲ့မဲဆင်းအမှတ်ရှင်ပါပါမယ်ပြီးရင်တက်ဆိုင်ရရက်ကြီးကော်ခွဲအတွင်းရေးမှူးတယောက်ဖြစ်ဖြစ်အကောင်ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်လက်မှတ်ထိုးပြီးတော့ထုတ်ပြီးမဲ့စနစ်မျိုးတော့ဟိုရတာလာပါတယ်ဒါမဲ့ဟိုအဖွဲ့ကကျွန်တော်တို့ညွှန်ကြားမှတောင်းရင်မဲ့အစီအစဉ်မဟုတ်ပါဆရာမဟုတ်
ဒါပေမဲ့လည်းကက်ယောဂါကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်ထားပြီးဝန်ထမ်းအရတော့ကိုလည်းအလှဲ့ကျစနစ်နဲ့ပြောင်းလဲထားတာကြောင့်ရောလုံငန်းတွေမှာကန့်သတ်တွေလည်းရှိနေပါတယ်။ပြည်내လှတ်တော်ကိုစလဲနေရအတွက်ရှမ်းပြည်နယ်အရှေ့ပိုင်းလင်းခေမြို့နယ်မဲဆန္ဒနယ်အမှတ်တကနယ်ဝင်းပြိုင်မဲ့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ကိုစလဲလောင်းဦးဆိုင်အောင်မြင့်ခိုင်ကတော့မဲပေးခွင့်အထောက်အထားရဖို့ဆိုင်ကောင်းမှုရှိနေတယ်လို့ပြောပါတယ
်။အကန့်သတ်ရှိသွားတယ်ဗျ။ဟိုစိတ်သွားတိုင်းကိုပါလို့လို့မရဘူးပေါ့နော်ကျွန်တော်ခုနလိုမျိုးပေါ့ဟိုထောက်ခံချက်တွေသွားလောက်တာတွေဘာတွေကစနည်းနည်းတော့ဘယ်လိုခေါ်လို့ဆိုအခက်ခဲဖြစ်သွားတယ်ခုပေါ့သူလုံနိုင်တဲ့အတိုင်းတားရဲ့ဟိုရာဂိုင်တို့တော်တော်နည်းနည်းတော့ညော့ကြသွားတာပေါ့နော်ကျွန်တော်အဲ့လားပြောတာပ
ါရွေးကောက်ပွဲမှာတော့တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း90ကျော်ကကိုစလဲလောင်း9000နီးပါးဝင်ရောက်ရှင်ပြိုင်ကြမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ၈ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးလုံချုံရည်နဲ့ကက်ယောဂါအခြေအနေအရဆိုင်ငံ့ရမယ်မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်တော့လာမယ့်အောက်တိုဘာလမှာကျင်းပသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမအာကနွန်သတင်းပေးပို့ထားတာဖြစ်ပါတယ
်။ကိုဗစ်ကက်ယောဂါကာလမလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသား160ကျော်ကိုမြန်မာတန်ရုံးအစီအစဉ်နဲ့နေရပြန်ပို့ပေးခဲ့တယ်လို့ထိမ့်သိရေးစခန်းတွေကမြန်မာနိုင်ငံသားတွေနေရပြန်နိုင်ဖို့လဲစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကက်ယောဂါကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေတဲကကျန်းမာရေးမကောင်းသူတွေနဲ့ကိုဝင်ဆောင်တွေပါဝင်လူ160ကျော်ကိုမြန်မာတန်ရုံးအကူအညီနဲ့မနေ့တုန်းကပဲနေရပြန်ပို့ပေးခဲ့တယ်လို့ဒီလောက်ကုန်လောက်မှာတော့ Now the dog tap over less season did up your body. Malaysia Nanganga, Luemu, GJ, 10 days candy ma, Tansi canayare. Can't imagine your man Nanganda don't allow a net. The chug will see it be near Janai on season did a lule. Your mother uncle's up, you'll be a goody penny at Udiyama Mong up your yabare.
ဒီသုံးတဲ့ရင်းနေစပို့ဖို့တော့စီစဉ်နေပြီ။ဒီအပြင်အလူတွေနဲ့အကုန်လုံးညပြီးတော့ပို့ရမှာဆိုတော့လေ။အထဲကလူဘယ်နဲ့ဥပါမယ်။အပြင်ကလူဘယ်နဲ့ဥပါမယ်ဆိုတော့အဓိကဟိုမသိသေးဘူး။ဟိုအရေးအတွက်ကတော့ကျွန်တော်တို့စီးရင်ကောက်ထားတဲ့အရာဆိုလို့ရှိရင်တော့
ညီမနိုင်ငံကြီးဝန်ကြီးဌာနကတော့ကဲယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသားတထောင်ကျော်ရှိနေပြီးအဲ့ဒီထဲကကိုဝင်ဆောင်မျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေနဲ့ကြုံနေရသူ130ကျော်ကိုနေရပြန်ဖို့နိုင်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်အဲ့ဒီထဲကတရားတစ်ဆယ့်ကိုရောက်တော့ပထမအတုပ်ဖြစ်အော
ဒီ139ဦးမှာတော့ကျွန်တော်တို့ဟိုပါပေါ့နော်ဒီဒဏ်ရာမပေးဆောင်ရအောင်တော့အတက်နိုင်ဆုံးစူးစမ်းလို့ရှိနိုင်နေတယ်ကြာအဲ့ဒါကလည်းအခုမှစလိုက်တာဆိုတော့လေဟိုအဲ့ဒါလည်းဒါဒီကြီးပိုင်းကြီးစီစဉ်နေတဲ့အတွက်ဘယ်လိုပြောမလဲဆောင်ရမယ်မဆောင်ရမယ်ဆိုတာတော့ကျွန်တော်အတိအကျပြောပြပြလို့မရသေးဘူးဒါပေမဲ့မဆောင်ရအောင်တော့အတက်နိုင်ဆုံးစူးစမ်းပြီးဆောင်ရနေတယ်ဗ
ျခမန်းချင်းမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကယောဂါကာလာကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်အကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လည်းနေရာပြန်ဖို့တရားမဝင်နီလန်းတွေနဲ့ကြိုးစားရင်မလေးရှားထိုင်းနယ်စပ်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ခိုကူးသူတွေရဲ့အသားကောင်တွေအဖြစ်ကြောက်ရွံ့သွားကြရတာပါကိုဗစ်ရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေကမိမိကိုယ်ကိုမိမိအဆုံးစီရင်သူတွေကတော့18ဦးထိရှိသွားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ COVID-19 ရောဂါပိုးပြန့်ပွားနေချိန်မှာလူစုလူဝေးမလွတ်ဖို့အတက်အနိုင်ဆုံးရှောင်ရှားကြရပါတယ်။ဒီကာလမှာရွေးကောက်ပွဲစီရင်ရင်ဆင်ဖို့အခက်အခဲရှိတာကြောင့်နိုင်ငံရေးပါတီတွေဟာလူမှုကွန်ရက်ကိုအသုံးများလာတဲ့အကြောင်းဥက္ကဋ္ဌကလေ့လာသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်ပွားနေချိန်မှာရွေးကောက်ပွဲမဲဆိုတဲ့စီရင်ရေးဆင်းရတာမှုလူမှုကွန်ရက်အသုံးပြုမှုများလာတာတွေ့ရပါတယ်။တွေ့ဆုံဆွေးနွေးပွဲတွေ၊မေးမြန်းခန်းတွေနဲ့သတင်းစာရှင်းလင်းပွဲတွေကိုအွန်လိုင်းမှာကျင်းပပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကစပြီးဥရွှေမိုင်းရဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီ NLD ဟောင်းဒေါ်သက်ခိုင်တီတီထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီနဲ့ပြီးခိုင်ဖြိုးပါတီဟာFacebook လူမှုကွန်ရက်မှာအကြီးအကျယ်ဝေခုံခံပြီးစီးရုံနေပုံကိုဩဂုတ်လ18ရက်နေ့ထုတ်အီယာဝတီအင်္ဂလိပ်စာတောင်မှာဖော်ပြပါတယ်။လွန်ခဲ့တဲ့ရှင်းလာအတွင်းပြီးခိုင်ဖြိုးပါတီဟာ Facebook မှာကြက်9ဆန်းလောက်အကုန်ခံတယ်လို့ဆိုပါတယ်။ပြည်သူ့အကျိုးဆောင်ပါတီဟာ Facebook အတွက်ကြက်9ဆန်းအကုန်ခံထားပြီးဥရွှေမိုင်းရဲ့ပါတီကကြက်3ဆန်းလောက်အကုန်ခံထားပါတယ်။ဒေါ်သက်သက်ခိုင်ဟာ NLD ပါတီကိုကြက်350လူဦးတဲ့ရောက်မြက်လုပ်ငန်းရှင်ဖြစ်ပါလေအခုတော့ဒေါ်သက်သက်ခိုင်ဟာ NLD ဘိုးကော်မတီဝင်ဒ
ဒေါ်စန်းစကြီးကလည်းကိုဗစ်-19ကာလမှာပြည်သူလူထုနဲ့မြန်မြန်ဆန်ဆန်ထိတိရောက်ဆက်သွယ်နိုင်ဖို့အတွက်အေဘီလာဇမ်းမိုင်းကစပြီး ပြည်သူလူထုဟာဖေ့စ်ဘွတ်မှာအထင်ရှားတွေ့နေရပါတယ်။ဒေါ်စုအနေနဲ့ရွေးကောက်ပွဲအတွက်တည်တံ့တရားဟောစရာတော့မလိုတော့ပါဘူး။ဒေါ်စန်းစုကြီးရဲ့ဖေ့စ်ဘွတ်ဆွေးနွေးကမ်းတွေကိုပရိသတ်ကသင်းသန်းချီပြီးထောက်ခံနေကြပါတယ်။ဆွေးနွေးကမ်းတွေမှာမေတ္တာစင်စနာကိုပြနိုင်တာဟာစစ်ဘုတ်ကြီးငယ်တွေမလုံနိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ဆဲအုပ်စုကအလျှော့ပေးဖို့စိတ်ကူးပုံမရ
န်တလူလူနဲ့ NLD ကိုပြစ်တင်ရှုတ်ချပြီးတမတော်ကိုအမွန့်တင်ထားတယ်လို့ Hunter Marston ဆိုသူကမတ်လ၄ရက်နေ့ထုတ် The Interpreter စာဆောင်မှာရေးထားပါတယ်ရခိုင်ပြဿနာနဲ့ပတ်သက်ပြီးအမျိုးသားရေးကိုနှိုးဆော်လာတာကြောင့်အာဏာရ NLD ဟာအစိုးရကိုဝေဖန်သူတွေကိုနှိမ်နှင်းလာပါတယ်အမျိုးသားရေးလှုပ်ဆော်မှုနဲ့ ICJ မှာစစ်တပ်ဖက်ကဒေါ်စုကရှင်းနေလှိမ့်မှုကြောင့်စစ်အုပ်ချုပ်ရေးစန့်ကျင်သူတွေတောင်စစ်တပ်ကိုထောက်ခံလာကြတယ်လို့ဆိုပါတယ်
။ရှီလီလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးရေဟာအလွန်နှဲနေတာတွေ့ရပါတယ်။ပြည်သူလူထုနဲ့နီးစပ်တဲ့ပါတီလို့သုံးသပ်ကြပေမဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်လောင်း43ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း10ဦးနဲ့တိုင်းနယ်ပြည်နယ်လွှတ်တော်အမတ်လောင်း69ဦးစုစုပေါင်း152ဦးသာဝင်ရောက်ရှင်းပြိုင်နေပါတယ်။လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့73ရာခိုင်နှုန်းမှသာပြည်သူပါတီကရှင်းပြိုင်မဲ့သဘောဖြစ်ပါတယ်။1988မှာလူငယ်တွေတီထောင်တဲ့ဒုပေါင်းသစ်ပါတီကတော့ကိုယ်စားလှယ်လောင်း16ဦးသာရွေးကောက်ပွဲဝင်နိုင်ပါတယ်။စေစိုးရဖိနှိပ်မှုကြောင့်ပြည်ပရောက်သွားတဲ့လူပေါင်းသစ်ပါတီဟာ2013ခုနှစ်ရောက်မှပြည်တွင်းမှာပြန်လည်အခြေချနိုင်ပါတယ်။ပြည်တွင်းမှာ10နှစ်နေထိုင်သူသာရွေးကောက်ပွဲဝင်နိုင်တယ်ဆိုတဲ့စီးမင်းကြောင့်ပြည်ပကပြန်လာသူတွေရွေးကောက်ပွဲမဝင်နိုင်တာမျိုးလည်းရှိကြောင်းသိရပါတယ
်။ကိုဗစ်ရောဂါကူးစက်မှုတိုးပွားလာချိန်မှာရွေးကောက်ပွဲစီရင်ရေးဆင်းရတာမှုလူစုလူဝေးလုပ်မှုမှာကန့်သတ်တာတွေရှိလာပါတယ်။ဒါကြောင့်တပြည်လုံးမှာရုံးခွဲတွေဖွင့်ထားတဲ့ပတိကြီးတွေဟာတိုင်းတက်စစ်မွေးဆွေရမှာတပန်းသားနေပါတယ်။မွေးဆွေချိန်နဲ့မဲပေးချိန်မှာကိုဗစ်ကာလထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်နိုင်မှုအရေးကြီးပါတယ်။NLD ပါတီဟာအများစုမဲ့ရရှိလိမ့်မယ်လို့မျှော်လင့်နေပေမဲ့ပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေနဲ့အခြေအနေရှင်ပြန်ရမယ့်အလားအလာရှိနေပါလေ။အာဏာရပါတီ NLD ဟာတွတ်တော်အမှတ်နေရာအလုံးမှာဝင်ရောက်ရှင်ပြန်ပါမှုကိုယ်စားလှယ်လောင်းဦးရေတထောင်ကျော်ရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကလို့ NLD ကပဲကိုယ်စားလှယ်အများဆုံးရရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ကိုဗစ်ရောဂါပြန်ပွားမှုကြောင့်အပြည်ပြည်ဆိုင်ရာလေကြောင်းသွားလာရေးမှာအခက်အခဲရှိပါတယ်။ဒါကြောင့်အပြည်ပြည်ဆိုင်ရာရွေးကောက်ပွဲလေ့လာရေးအဖွဲ့တွေမလာနိုင်တာဟာကိုဗစ်ရွေးကောက်ပွဲရဲ့အားနည်းချက်တစ်ခုဖြစ်နိုင်ပေါ်ရရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကန့်သတ်ပိတ်ဆို့မှုတိုးမြင့်ခြင်းကာကွယ်ရေးကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းနဲ့သေဆုံးမှုအရှိန်တက်လာတာကြောင့်ပူထပ်မဆိုးအောင်ဆမ်မီလော့ခ်ဒေါင်းသဘောအလုတ်ကင်သွာလာမှုတွေပါတဆင်တိုးတင်းကျပ်လိုက်ပါပြီအခုလိုပိုးတွေ့သူများလာချိန်မှာဆေးရုံဆင်းလာသူနဲ့ကွာရန်တင်းပြန်ထွက်လာသူလည်းများလာတာအတွက်ဘာသိထားသင့်ကြီးမဖြစ်မနေသွားရတဲ့နေရာနဲ့ရုံးတွေမှာဘလို့ကာကွယ်သင့်ပါလဲဒီအကြောင်းရန်ကုန်ဆေးရုံကြီးရေးဘော်ဌာနရဲ့ဗမာခဌာနမှူးဒေါက်တာမမော်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်
ဒီမှာဒီကဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုနောက်ဆုံးမှာရန်ကုန်မှာဒီပိုးတွေးတဲ့နှုံးတွေရောဒီသေဆုံးမှုအနေထားတွေရောတော်တော်လေးကိုမြင်မာလာတဲ့အတွက်ဒီထက်ဆိုးမသွားအောင်နောက်ထပ်ဒီအသွာလာကန့်သတ်မှုတွေအလုပ်တွေပါပေါ့နော်တဆင်တိုးပြီးတော့ကန့်သတ်လိုက်တာကိုတွေ့ရပါတယ်ဆရာအဲ့တော့အခုလိုနောက်ဆုံးအခြေအနေမှာဆရာပြည်သူတွေကိုအထူးကပါမှာတယ်လဲဆရာ
အခုကျွန်တော်တို့ရဲ့ရန်ကုန်အခြေအနေကတော့ကူးစက်မှုဟာအမြင့်တမြင့်များနေပြီးတော့တကယ်တော့ဆိုးရည်ရအခြေအနေမှာရှိအဲ့ဒီအတွက်ကြောင့်လည်းလူချင်းချင်းကူးစက်မှုတွေကိုတားဆီးနိုင်ရေးအတွက်တော့စမီလော့ခ်ဒေါင်းသဘောမျိုးရန်ကုန်ရဲ့မြို့နယ်တွေအားလုံးအခု
ဒီနေ့မှာပဲနေဖို့ stay home ဆိုပြီးတော့ကျွန်တော်ကြီးညာလိုက်တဲ့အချိန်ကြီးရောက်လာတယ်။အတချို့သောစိတ်ယုံလုံယုံနေကိုပါလူများစုဝေးနိုင်တဲ့နေရာတွေအကုန်လုံးကိုပါသိဖို့တခါကြတော့ကျွန်တော်ကြည့်သူလူထုအနေနဲ့ဒီရန်ကုန်မြို့ရဲ့အခြေအနေမှာကုသမှုအန္တရာယ်ဘယ်လောက်များနေတယ်ဆိုတာကိုဒါခံမမိမယ်လို့ကျွန်တော်ထင်ပါတယ်။အထင်ကျုပ်ဖို့အခြေအနေတွေလည်းအများကြီးရှိနေပြီလို့ကျွန်တော်အခုတော့တော့ယူဆလို့ရပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့စိတ်ယုံလုံယုံတွေပါထပ်ပိတ်လိုက်ပြီဆိုတော့ကျန်တာကတော့သွားခွင့်ရှိတာဈေးလောက်ပဲအဓိကရှိတော့ပါဆရာနော်။တခြားရောသတိပြုတင်တာရှိသေးလားဆရာကာကွယ်ရေးလုပ်ဖို့
stay home ဆိုတဲ့ဦးကြီးဌာနရဲ့ညင်ညာချက်ကိုရှားမီဒီယာတွေနဲ့တစ်ဆင့်ညင်ညာသတိပေးနေတဲ့ကိစ္စတွေကိုအမှန်တကယ်ဆိုင်နာဖို့တကယ်တော့လိုအပ်ပါတယ်ကုသမှုကိုတားဆီးဖို့ရဲ့မိမိကိုယ်တိုင်ကုသမှုထဲမှာမပါသွားဖို့ရဲ့ကတော့ stay home ရဲ့ကတ်မှတ်ထားတဲ့စီကံချက်တွေအကုန်လုံးကိုကျွန်တော်ကလိုက်နာရမှာဖြစ်ပါတယ်ကျွန်မဦးကြီးဌာနညင်ညာလာတဲ့အချိန်မှာလည်းဈေးသွားတဲ့အခါမှာတို့စေကန်းကိုသွားတဲ့အခါမှာတို့အထီးတောင်မှလူကြီးကိုကတ်တတ်တာလေအပြင်းမချစ်မနေထွားတဲ့အရေးပေါ်ကိစ္စမျိုးရှိခဲ့လို့ရှိရင်လည်းမတ်စတာသွားဖို့ရှေ့ကနေပြီးတော့ညနေဖုန်းက IC တတ်သွားဖို့လက်ဆေးဖို့လူစုလူဝေးကိုရှောင်ဖို့ဒီဟာတွေကတော့အမြဲမပြတ်လိုက်နာနေရုံပဲသဘောရှိပါတယ်အိမ်ထဲမှာနေမယ်ဆိုရင်လည်းလိုက်နာရမယ်စီကန်းချက်တွေလည်းရှိပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့ဒီအိမ်ထဲမှာ home stay ပေါ့နော်အဓိကတော့အပြင်ကပြန်လာတဲ့သူအဓိကတတိထားဖို့အတွက်ပြီးတဲ့တစ်ပတ်ကကျွန်တော်ပြောခဲ့ကြတယ်ပေါ့ဒီတစ်ပတ်မှာတော့ဆရာကြီးတချို့ဒီလူနာတွေပြန်ဆင်းလာတဲ့အနေအထားကွာရန်တင်းကနေပြန်ထွက်လာတဲ့အနေအထားမှာစိုးရင်ချက်တွေတစုံတရာရှိနေကြပါလေဆရာစောစောဆင်းလာရတာအတွက်ရောနောက်အိမ်မှာနောက်တစ်ပတ်သူတို့ကွာရန်တင်းနေရတော့မယ်ဆိုတော့လေဘလို့ဖြစ်သင့်နေဆိုတော့ဒီ home quarantine လေးကိုတော့ဆရာနည်းနည်းထပ်ရှင်းပြချင်တာပြီးခဲ့တဲ့တစ်ပတ်ကတော့ကျွန်တော်တို့တည်တံ့ခွဲနေဖို့အခန်းနဲ့စားတော့ဖို့ရေချိုးကနေတည်တံ့သုံးဖို့စတာလေးတော့ကျွန်တော်တို့ပြောခဲ့ကြပါလေဆရာ
ဟုတ်ကဲ့အခုကလည်းပဲ covid positive အတိအကျလူနာဖြစ်သွားလို့ရှိရင်ဆေးရုံတွေမှာကျွန်တော်တို့ဟာနော် isolation ခေါ်တာပေါ့တီးကြခွဲပြီးတော့ပထမပိုင်းမှာတော့နှစ်ပတ်အဖြစ်သတ်မှတ်ခဲ့တာပေါ့ဒါပေမဲ့ဈေးလာချက်တွေအရ CDC တို့ဘာတို့ဒီကုသရောဂါတိုက်ဖျက်ရေးဖွဲ့တွေရဲ့သုတေသနပြုချက်တွေအရတော့17ရက်ဆိုရင်တောင်မှဒီလူနာပြောရင်ခန္ဓာကိုယ်ထဲမှာပိုးဟာအင်အားကြီးနေသွားပြီးတော့တခြားလူမကူးဆက်နိုင်တဲ့အခြေအနေမျိုးရှိတယ်အဲ့လိုမျိုးကြောင့်ဒီလိုလူနာရေအတွက်တွေများလိုက်နေတဲ့ကိစ္စကိုကြည်လည်စရာလည်းတစ်ချောင်းရှိတယ်နောက်တစ်ခုကကျတော့အမှန်တကယ်လည်းပဲကူးစက်မှုလည်းမရှိတာတစ်ချောင်းဖြစ်တယ်အဲ့လိုအခြေအနေကြောင့်အခုဆိုရင်ဆေးရုံပြန်ဆင်းရတဲ့ရက်ကို17ရက်အထိသတ်မှတ်လိုက်17ရက်ပြည့်တဲ့အခါမှာဆေးရုံဆင်းတဲ့လူနာတွေမှာခက်ခဲလေးတွေကြုံတွေ့နေရတာကိုလည်းကျွန်တော်တို့ပြန်ပြီးတော့လည်းကြားတယ်ပြန်ဖြေရှင်းပေးရတာတွေလည်းရှိအဓိကကတော့အိမ်မှာနောက်တစ်ပတ်ဆက်နေဖို့အတွက်ဆေးရုံကနေပြီးတော့မှာလိုက်တယ်ဆိုတဲ့ကိစ္စကလည်းပဲယောဂကူးမှာဆိုလို့ဆိုရတဲ့တကယ်တော့ဒီလူနာကိုယ်တိုင်လည်းပဲအိမ်မှာ home stay အနေနဲ့ဆက်ပြီးတော့နေသွားနိုင်တဲ့အခြေအနေမျိုးဒီအခြေအနေမျိုးကိုလည်းဖန်တီးပေးခြင်းဖြစ်ပါတယ်အဲ့ဒါလေးကိုပြည်သူတွေအပြည့်ရသူတို့ရဲ့ရှင်ပြချက်တွေအရာသူတို့ကိုကိုယ့်ရဲ့ရက်ွက်ထဲကပြန်လက်မခံတာတို့အိမ်ကို lockdown ဆက်ချထားတာတို့ချွတ်တလေဆိုရင်ကားတို့ဘာလို့တော့မှကိုယ့်ရက်ရွာရန်ကုန်မြို့ကမဟုတ်တဲ့လူတွေပြန်မယ်ဆိုရင်တော့တော်တော်ခက်ခဲတွေ့ကြဒီစီယုံကဒီလောက်အချိန်တူနေပေးနေတာဟုတ်မဟုတ်ပါမလားဆိုတာကိုယုံကြည်ကြဖို့လဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာတချို့ယုံတွေကတော့ဆက်ပြီးတော့အစိုးရယုံတွေအပါအဝင်ပေါ့နော်မရှိမဖြစ်လိုအပ်တဲ့ဝန်ထမ်းအင်အားနဲ့သွားမဲ့သဘောရှိတဲ့အတွက်သူတို့အတွက်ကောဆရာကြီးဘယ်လိုအကြံပေးချင်လဲဖာကွယ်ရေးလုပ်ဖို့
ကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးတယ်ပဲအပြင်ကိုထွက်ရတဲ့သူဒီကိုအိမ်ရမိသားစုအတွက်အဓိကတာဝန်ပဲဖြစ်ပါတယ်ဘာလို့လဲဆိုတော့ကူးစက်ယောဂါပိုးကိုမိမိရဲ့အိမ်ကိုပြန်မတည်သွားဖို့လိုတယ်ဒါကြောင့်မလို့ခုနကိုဗစ်ရဲ့ဒီပကွေးနီလန်းမျိုးတို့က strictly ပေါ့တိတိကျကျပို့ပြီးတော့လိုက်နာသေးတဲ့လူတွေဖြစ်တယ်သူတို့ဒီအပြင်မှာမဖြစ်မနေတစ်ခါတလေကြုံတွေ့ရတဲ့လူချင်းထိတွေ့မှုမျိုးလေးရှိတယ် social distancing ဆိုတာလည်းပဲအများအန်းရုံထဲမှာကျွန်တော်တို့နေတဲ့ထိုင်တဲ့အခါတင်းတင်းကျပ်ကျပ်စမှတ်ထားရမယ်သဘောရှိပါတယ
်ဟုတ်ကဲ့ဆရာကြီးရုံတွင်းမှာအခုအရေးကြီးမဲ့ကာကွယ်ရေးပေါ့ဆရာနော်ရုံတွင်းအခန်းတွေမှာ
ရုံတွင်းမှာအခန်းနေရာလည်းပဲအစည်းအဝေးလုပ်တာကအစရုံကန်းနေတဲ့ကိုဝင်ထွက်တာအစနောက်တစ်ခုကကျတော့ရုံထဲမှာရှိနေတဲ့စားတဲ့တောက်တဲ့စားတောက်ခန်းလိုဟာမျိုးဒီလိုတွေမှာသူ့ပြီးတော့အတူတကွစားခြင်းကကုသမှုကိုပိုဖြစ်စေပါတယ်။တယောက်တစ်လက်စီစားတောက်ခြင်းနောက်တစ်ခုကကျတော့ဖြစ်စီပစ္စည်းတွေကိုကင်ွယ်ပြီးတဲ့အခါမှာမချခဏလက်ဆေးခြင်းတကယ်လို့ဘေးစင်နဲ့လက်ဆေးလို့မရရင်လည်းလက်သက်ဆေးအသုံးပြုပြီးတော့မချခဏဆေးတာတို့ရုံထဲမှာအမြဲမတ်ဆက်ထားတာတို့တကယ်တော့လောင်ပိတ်နေတဲ့အခန်းတွေဆိုရင်ကုသမှုကပိုပြီးတော့များပါတယ်။အခန်းကိုအဓိကဒီဝင်လေထွက်ကောင်းဖို့ရင်းပေါက်တွေရှိမယ်တကားတွေရှိမယ်ဆိုရင်ဖွင့်ထားပြီးတော့အဝင်လေရေထွက်လေရေဒီထဲမှာလေစီးစင်းမှုပုံမှန်ရှိနေရင်လုံပိတ်နေတဲ့အခန်းထက်ပိုပြီးတော့အန္တရာယ်ကြီးတဲ့သဘောရှိပါတယ်တကယ်လို့ air condition နဲ့လုံပိတ်အောင်ထားထားတဲ့အခန်းတွေဆိုရင်လည်းပြစ်နိုင်လို့ရင်းပေါက်ရှိမယ်တကားပေါက်ရှိမယ်ဆိုရင်တော့လေဝင်လေထွက်ကိုဖွင့်လို့လိုတယ် တကယ်လို့လုံးဝပိတ်နေတဲ့အခန်းဆိုရင်လည်းပဲလင်းဝင်လေးထွက် exhaust fan ပေါ့နော် inlet fan ဆိုတာလုံးပိတ်နိုင်တဲ့အခန်းမျိုးတွေခန်းမမျိုးတွေအစီအစဉ်မျိုးတွေမှာဒီကတတ်ထားတယ်။တက်စင်ကမ်းမှာလည်းပဲတကယ်တော့ exhaust fan အနည်းဆုံးရှိရမယ်။ဒီတက်စင်ကမ်းထဲမှာပထမတစ်ယောက်ဝင်သွားပြီးတော့ချောင်းနေဆိုးမယ်ဒရွေတွေထွေးမယ်အဲဒီလိုမျိုးတွေလုပ်ခဲ့တဲ့အခါမျိုးနောက်လူတွေအနေတော်တော်ကြီးအဲ့တော့တက်စင်ကမ်းထဲကိုဝင်မယ်ဆိုရင်မဖြစ်မနေသုံးရမယ်တကားဘူးတို့ရေသုံးတဲ့ရေပိုက်တို့ရေခွက်တို့ဒီဥစ္စာမျိုးတွေကိုကိုက်တွယ်ပြီးရင်တန့်စင်ကန်ရှေ့မှာရက်ပြန်ဆေးဖို့အတွက်ဆက်ပြာရည်ကြီးရေတုပ်ဆရာတ िश ူးသေးရေဒီလိုမျိုးတွေတော့ထားပြီးတော့တန့်ရှင်းအောင်လုပ်ဖို့လိုတာပေါ့နောက်တစ်မျိုးကတန့်စင်ကန်မှာလူအရေအတွက်များတဲ့အခါမျိုးမှာလည်းတယောက်တစ်လှည့်စီပဲသွားတဲ့နေတန့်စင်ကန်ရှေ့မှာအစုပြုံပြီးစောင့်နေတာမျိုးတို့ထိမ့်သိမ့်ကြီးကြက်ကိုကဲပေးမဲ့စီကန်းချက်တွေထုတ်ထားတာတို့ဒီဟာမျိုးတွေကိုတော့ကျွန်တော်တို့ကကြက်ကြက်မက်မက်တွေလုပ်ပေးဖို့လိုမယ်ကျွန်တော်တို့ထင်တာကတော့ total lockdown ပေါ့ complete lockdown လုံးလုံးလျားလျားမထွက်ရတဲ့အခြေအနေမျိုးတွေမရောက်သွားနိုင်မှုအတွက်ဒီ partial lockdown အချိန်မှာသတ်မှတ်ထားတာတွေကိုစနစ်တကျလိုက်နာပေးကြဖို့လည်းကျွန်တော်တို့တိုက်တွန်းလို့
ဟုတ်ကဲ့ဆရာကျေးဇူးပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine Lord တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ COVID-19 ကူးစက်မှုကြောင့်တာချီလိတ်မဲဆိုင်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာအကုန်အဝင်အထွက်တွေကိုစတင်ကန့်သတ်လိုက်ပါတယ်ဆန္ဒထုတ်ဖော်လို့ဖန်ဆီးခံရတဲ့ရခိုင်ပြည်ကျောင်းသားတမကဥဆောင်ကော်မတီ3ဦးကိုအာမခံနဲ့ပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေကြောင့်နေရဲစွန့်ခွာစစ်ဆောင်တွေရဲ့စာဝတ်နေရေးအခက်အခဲတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါCOVID-19 ကူးစက်မှုကြောင့်တာချီလိတ်မဲဆိုင်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာနယ်စပ်ဖြတ်ကျော်သွားလာမှုတွေပိတ်ပင်လိုက်ပြီးတဲ့နောက်ပိုင်းကုန်အဝင်ထွက်တွေကိုလည်းစက်တင်ဘာလ18ရက်နေ့ကစတင်ကန့်သတ်လိုက်ပါတယ်။တာချီလိတ်မဲဆိုင်မြို့နယ်အဆင့်အကြီးအကဲတွေဆွနွေးပြီးတော့အမှတ်နှစ်တံတားကနေကုန်စီပို့ဆောင်တင်တွင်းနေတဲ့ကားတွေကိုထိုင်းဘက်ကနေကုန်ကား6စီးထားရှိပေးပြီးတစ်ဖက်နဲ့တစ်ဖက်ကြားတည်ယူပို့ဆောင်မှုပြုပေးနေတယ်လို့ဆိုပါတယ်။အဲ့ဒီလိုလှုပ်ခြင်းအပြင်ကုန်စီစီးဆင်းမှုကိုနှောင့်နှေးစေပြီးနှစ်နိုင်ငံကကုန်တယ်တွေဒေသခံလူထုတွေကအခက်အခဲဖြစ်နေရတယ်လို့တချစ်လိတ်ကကုန်တယ်တွေကပြောဆိုနေကြပါတယ်ကိုဗစ်ကာလမတိုင်ခင်ကတချစ်လိတ်မယ်ဆိုင်အမှတ်နဲ့တရားမှာတရက်တရက်မှာကုန်ကအစီပောင်းရာနဲ့ချီဖြတ်တန်းတွားလာကုန်စီပို့ဆောင်ပေးနေပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့ဒီနယ်ဆိုရရုံးရှိမှာဆန္ဒထုတ်ပေါ်ခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့ရခိုင်ပြည်ကျောင်းသားတမကဥဆောင်ကော်မတီ3ဦးကိုစက်တင်ဘာလ22ရက်နေ့ကအာမခံနဲ့ပြန်လည်လွှတ်ပေးလိုက်ပါတယ်အခုလွတ်မြောက်လာသူတွေကတော့ကိုကျော်သိန်းနိုင်ကိုသိုးအောင်နဲ့ကိုဦးသန်းနိုင်တို့ဖြစ်ကြပြီး၎င်းတို့3ဦးဟာစက်တင်ဘာလ9ရက်နေ့နေ့လယ်ပိုင်းကရခိုင်ပြည်နယ်ဆိုရလူမရှိအပါဝင်တောင်းဆိုချက်တချို့တောင်းဆိုဆန္ဒပြခဲ့ကြတာပါအဲ့ဒီဆန္ဒပြကျောင်းသားတွေကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးအစောပိုင်းမှာငြိမ်းစုစီပုံမှန်19တဘာဝပတ်ဝန်းကျင်စီမံခန့်ခွဲရေးပုံမှန်25သုနဲ့တရားစွဲဆိုခဲ့ပြီးမြက်နောက်ပိုင်းမှာငြိမ်းစုစီပုံမှန်19တခုသီးနဲ့သာတရားစွဲဆိုခဲ့တဲ့အတွက်14ရက်ကြာမှာအခုလိုအာမခံရရှိတာဖြစ်တယ်လို့စစ်သည်မြို့ခံကိုစိုးနိုင်ကပြောပါတယ်သူတို့သုံးဦးကိုလာမယ့်အောက်တိုဘာလ16ရက်နေ့စစ်တွေမြို့နယ်တရားရုံးမှာပရမကျင့်ရုံးဆုံးမှာဖြစ်ပြီးငြိမ်းစုစီပုံမှန်19နဲ့ညှိစွန်းရင်ထောင်ဒဏ်3လထိချမှတ်ခံရနိုင်တယ်လို့သိရပါဗျ
။ထိုင်းမြန်မာနယ်စပ်ထမ်ဟင်ဒုက္ခဒေသခံမှာထိုင်းအာဏာပိုင်စခန်းတာဝန်ခံဆိုသူကနေဒုက္ခဒေတွေပိုင်ဆိုင်တဲ့လူသုံးကုန်ပစ္စည်းတွေကိုအစမတန်အခွန်ကောက်ယူခြင်းနဲ့စခန်းအပြင်ထွက်သွားလာသူတိုင်းကိုပြင်းထန်တဲ့အပြစ်ပေးအရေးယူမှုတွေရှိတာနဲ့ပတ်သက်ပြီးစခန်းနေလူထုတွေကအခုလ22ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ပါတယ်အဆိုပါဆန္ဒထုတ်ဖော်တာနဲ့ပတ်သက်ပြီးကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR အပါအဝင်စခန်းကော်မတီဝင်တွေနဲ့ထိုင်းအာဏာပိုင်တို့ပြန်လည်ညှိနှိုင်းမှုပြုလုပ်ပေးပြီးကျွလွနေတဲ့တာဝန်ရှိသူကိုလည်းတာဝန်ကနေရက်စဲပေးလိုက်တယ်လို့ဒုက္ခသည်တွေအပေါ်၎င်းတောင်းယူထားတဲ့ငွေတွေကိုပြန်ပေးမှာဖြစ်ကြောင်းလဲထိုင်းအာဏာပိုင်ဘက်ကနေပြောဆိုထားပါတယ်လက်ရှိအချိန်မှာထိုင်းမြန်မာနယ်စပ်ထမ်ဟင်ဒုက္ခသည်စခန်းပါဝင်ဒုက္ခသည်စခန်း9ခုရှိပြီးထမ်ဟင်ဒုက္ခသည်စခန်းတစ်ခုထဲမှာပဲလူဦးရေ 9,000 ကျော်ရှိနေပါတယ်
COVID-19 ကာလမှာထိုင်းမြန်မာနယ်စပ်ချန်စစ်ဘေးရှောင်တွေဟာကုညီထောက်ပံ့မှုများမရရှိတဲ့ပြင်အလုတ်အကန်ခွဲလန်းနေပါလာတဲ့အတွက်ဝင်ငွေမရှိတာကြောင့်ပိုပြီးတော့ခက်ခဲလာတယ်လို့ဂုံးကျော်ဒုက္ခသည်စခန်းကစခန်းတာဝန်ခံလည်းဖြစ်ချန်စစ်ဘေးဒုက္ခသည်များကုညီရေးကော်မတီထိုင်းမြန်မာနယ်စပ်ကော်မတီဝင်ဆိုင်းလင်းကပြောပါတယ်စစ်ဘေးရှောင်သူတွေအတွက်တတိပုဂ္ဂလအလှရှင်တွေကဆန်လာရောက်ထောက်ပံ့မှုတွေရှိနေပေမဲ့လုံလောက်မှုမရှိတဲ့ပြင်တခြားလိုအပ်ချက်တွေများစွာရှိနေတာကြောင့်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်ဖက်ချမ်းမှာရှိတဲ့ဂုံးကျော်ဒုက္ခသည်စခန်းကြီးဒုက္ခသည်တွေဟာအလောက်ကန်ခွင့်လန်းနိုင်ငံရှိနေပေမဲ့မြန်မာဖက်ချမ်းမှာရှိတဲ့ IDB စစ်ဆောင်စခန်း၅ခုကတော့ထိုင်းနိုင်ငံဘက်ကအလောက်ကန်ခွင့်မရှိတဲ့အတွက်ရပ်တည်ရေးမှာပိုပြီးတော့ခက်ခဲနေတယ်လို့ဆိုင်းလင်းကဆိုပါတယ်ထိုင်းမြန်မာနယ်စပ်မြန်မာဖက်ချမ်းမှာရှိတဲ့ရှမ်းစစ်ဘေးရှောင်စခန်း၅ခုမှာဒုက္ခသည်ဥယျာဉ်6200ခန့်ရှိနေပါတယ်
မွန်လုံငယ်ရီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီကိုမဲပေးကြဖို့မွန်လုံငယ်ဆောင်ရွက်မွန်ယွတ်ဖိုရမ် MYF ကစက်တင်ဘာလ22ရက်နေ့မှာ2020ရွေးကောက်ပွဲအတွက်နှိုးဆော်စာထုတ်ပြန်တိုက်တွန်းလိုက်ပါတယ်လက်ရှိနိုင်ငံရေးအခင်းအကျင်းအရတပ်ပါတီစနစ်ကြီးစိုးနေမှုကြောင့်တိုင်းနာတွေအနေနဲ့အနိုင်ကျင့်ခံနေရတဲ့အတွက်လွတ်တော်ထမ်းမှာတိုင်းနာအမတ်များများရှိဖို့လိုအပ်တယ်လို့မွန်လုံငယ်ဆောင်ရွက်အဖွဲ့အကြံပေးမင်းညာဆရာမန်ကပြောပါတယ်လက်ရှိအစိုးရတက်တန်းအရမွန်ဒေတာမှာဒေတာဖွံ့ဖြိုးရေးလူမှုရေးကျန်းမာရေးတို့မှာအားနည်းချက်တွေရှိနေပြီးဘလူးကျွန်းတရားချောင်းဆောင်ကိုဘူချွန်အောင်ဆန်းတရားအဖြစ်အမိပြောင်းအနိုင်ကျင့်မှုတွေရှိခဲ့တဲ့အပေါ်သင်ခန်းစာယူရမယ်လို့ကျညာချက်မှာပါရှိပါတယ်မွန်လူငယ်ဆုံရ MYF ဟာပြည်တွင်းပြည်ပရှိမွန်လူငယ်တွေမွန်ကရင်ပြည်နယ်တနင်္သာရီပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကမွန်လူငယ်တွေနဲ့စုစည်းထားတဲ့အဖွဲ့လေးဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်နဲ့ဖြစ်တဲ့တောင်မြို့နယ်တွေမှာဒီလအတွင်းမှာပဲတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေအများပြားရှိနေသလိုစားဝတ်နေရေးအခက်အခဲတွေလည်းကြုံတွေ့နေရတဲ့အကြောင်းကိုတက်နိုင်ငံနဲ့စူးစီးတင်ဆက်ပေးထားပါတယ်
ရတိတော်မျိုးနဲ့မှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာသူတွေထောင်ထဲရှိနေပြီးကိုဘက်ကာလဖြစ်တာကြောင့်သူတို့အတွက်စားဝတ်နေရခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရတိတော်မျိုးနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ
်အမိုးရိတ်ကာလဆိုတော့လေသူတို့နေဖို့တယ်ဖို့ဒီစားဝတ်ပုံစံအခက်ခဲတွေများကြီးရှိတယ်ပိုပြီးတော့ဆိုရတာလေဒီကိုဗစ်ကာလဆိုတော့ကိုဗစ်ကာလမှာကဒီကျွန်တော်တို့ဒီအလူရှင်တွေဖက်ကလည်းညွှန်းရတာနှစ်ဖက်ရှိတာပေါ့ကိုဗစ်တက်လောက်ရတာတစ်ပိုက်ရဲ့နောက်ပြီးတော့ဒီဒီတိကျောက်ဟာတဖောင်းတဲ့ဒီလိုကိုညရတဲ့ fight fight ဆိုတော့ဒါလုံးဝမနိုင်တဲ့ fight ဖြစ်နေဒီကြားထဲမှာကျွန်တော်တို့ကဒီအစိုးရရဲ့ပုံမှန်ဒီပက်နေတဲ့ထောက်ပံ့ရေးစီစဉ်ထားတဲ့ဒီကြားထဲမှာပြည့်နေတော့တာကလေးလောက်လောက်ကြာတော့အဲ့တော့တော်တော်လေးခက်ခဲရှိတယ်ကျွန်တော်လည်းလိုက်မမြင်နေတာ
ကာယောကကုစမုံအန်ဒီရဲ့ကာကွေဖို့ရခိုင်ပြည်နယ်မှာတန်းနိုင်တဲ့လောက်အပြင်မထွက်ကြဖို့ညွှန်ကြားထားတဲ့အချိန်မှာပဲလက်နက်ကန်မင်းပခတ်တွေကြောင့်ဒေသခံတွေနေရာစွန့်ခွာထွက်ပြေးနေကြရတာပါကြောက်တော်မြို့နယ်ညောင်ရှောင်းစစ်ဆောင်စခန်းမှာလည်းစက်တင်ဘာလ၁ရက်နေ့ကစပြီးတော့စစ်ဆောင်တွေအများပြားရောက်ရှိနေတာကြောင့်နေရာထန့်ခဲမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကပြောပါတယ
်ဒီမှာကိုလာပိုင်းကျန်းနေနောက်ပိုင်းဒီကြီးတာတဲ့ဟိုကလပင်မြေကျောင်းဘေးမှာရှိတဲ့ဟိုဒီမှာချူတီရဲ့ချူတီရဲ့ရှိစီကြီးရဲ့နောက်ပြီးတော့ဟိုတာဒီရဲ့နောက်ပြီးတော့မြောက်တောင်ရဲ့ပေါ့အဲ့ဒီတွေကနေပြီးတော့ဖြစ်လာတဲ့ဒီတွေတော်တော်များရှိတယ်ကျွန်တော်ရှိတော့အိမ်ဆောင်စုကတော့တရားနဲ့ခေါင်းစဉ်ကျော်ရှိတယ်
ရတိတော်မျိုးနဲ့မိုးစေးကျွန်းဒေသရွှေလောင်းတင်ကြီးရွာဖက်မှာလည်းလုံခဲ့တဲ့တစ်ပတ်လောက်ကစပစ်ခတ်မှုတွေဇက်တိုက်ကြုံနေရပြီးသစ်ဆုံးသူတွေလည်းရှိသလိုထောင်ထဲရှိတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။ရခိုင်မြောက်ပိုင်းတိုက်ပွဲတွေဟာလက်ရှိချိန်ထိတင်းမာနေပြီးတိုက်ပွဲတွင်ရသားထိခိုက်သေဆုံးဒဏ်ရာရတာတွေလည်းရှိနေသလိုဒေသခံတွေသင်းကျော်လောက်ဟာလည်းစစ်ဆောင်စခန်းတွေမှာနေထိုင်နေကြရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်
။ဆက်ပြီးတော့ချင်းမိနယ်တောင်ပိုင်းပလောဝမျိုးနယ်ဘက်မှာတော့နေမည်တည်ရင်အေးချမ်းမှုမရှိတာကြောင့်လွတ်တော်ကိုယ်စားလှယ်လောင်းတွင်မဲဆွယ်စီယုံကြီးမှအခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အကြောင်းကိုကိုရောဘတ်ကစူးစီးထားပြီးကိုဆိုင်မင်းကတင်ဆက်ပေးထားပါတယ်
။ချင်းပြည်နယ်ပလဲဝမြုပ်နယ်မှာ CAPD ဘက်ကကြောင့်နေမည်တည်ရင်အေးချမ်းမှုမရှိတာကြောင့်မဲဆွယ်စီယုံကြီးလုပ်ငန်းကြေကြေပြန့်ပြန့်ဆောင်ရွက်ဖို့ခက်ခဲရှိနေတယ်လို့ပလဲဝမြုပ်နယ်ပြည်နယ်လွတ်တော်မဲဆန္ဒနယ်အမတ်တက်မှာ NLD ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့လက်ရှိချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်ကိုယ်စလေနေနေတော့တော့ပို့လာပို့နေတော့ခက်တယ်ဟုတ်တယ်ဒါပေမဲ့ဒီကဘချင်းပါပြောချင်းညာပြီးသားဆိုတော့လေလူသူသဘောထားရလဲချင်းပါဖို့တင့်တယ်လို့ကျိုးပါပါမျိုးပေါ်လို့လုပ်လို့ရတာပေါ့မျိုးပေါ်လေနေဇက်တွေမှာတော့ရပါတယ်အကူပြနေဇက် complain is a main then is a the new one no new bo the lead to ya me
myanmar tam do ne rakhan tam do e tap phoe to sim mya phi bwa ya data phit de blewa myu ne ha chin pi ne ma lu ye mya so myu ne phit de lo မဲဆန္ဒနယ်မြေ9နေရာအထိရှိတဲ့ဒေတာတစ်ခုဖြစ်ပါတယ်။ဝင်ကြီးဦးစိုးထက်အဖွဲ့ဟာပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကပလဝမြို့ကိုကလတန်မြစ်ကျောင်းအတိုင်းဆက်လီနဲ့တွားတဲ့အချိန်မှာအေအေတပ်နဲ့တပ်မတော်အကြာပြစ်ခတ်တိုက်ခိုက်မှုခံခဲ့ရပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးပါတီကနေပြည်သူ့လူတော်အတွက်ဝင်ရောက်ရှင်ပြိုင်မဲ့လူတော်ကိုဆက်လက်ဆလိုင်းခွဲရန်ကလည်းနယ်မြေတည်ငြိမ်အေးချမ်းမှုမရှိတာကြောင့်ကားလမ်းတွေပိတ်ထားရလို့ကျေးရွာအုပ်စုတိုင်းမဲဆွဲစည်းရုံးရေးလုံနိုင်ဖို့မလွယ်ဘူးလို့ပြောပါတယ်
။ကျေးရွာအုပ်စုတိုင်းကိုမရောက်နိုင်တဲ့ခက်ခဲပေါ့။အမုံမကော်မရှင်တို့ဘာတို့နဲ့ဆက်သွယ်တဲ့ခါမှလည်းခက်ခဲရှိတာပေါ့။ကော်မရှင်ရုံးမှာတူမစာပို့စရာတို့ရှိတယ်ဟောပြောမရသေးပါလေဆိုတော့အဲ့ဒါကြာစာတွားပို့ဖို့ဟိုပလဝရဲ့ရုံးကိုမရောက်နိုင်ဘူး။ရေမြို့ပေါ်ရောက်ကွာလမ်းမှာကလာနေမှာဖွင့်တဲ့ခါကျတော့ကော်မရှင်ကိုဖုန်းနဲ့လောက်ပဲပြောလို့ရမှာစာတင်လို့မရတော့ဘူးလူမျိုးခက်ခဲရှိတယ်နော်ဟိုတနေ့လုံးမှသွားလာဖို့ခက်ခဲတာပေါ့နော
်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရေမိုးဦးလင်းကျော်ကတော့ပလဲဝမြို့နယ်ဟာနေမြေတည်ငြိမ်အေးချမ်းရေးမရှိပေမဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့စီစဉ်ထားပြီးဖြစ်တဲ့အတွက်ကြောင့်ကိုစလေလောင်းတွေမဲဆွဲစီယုံရေးကြဲကြဲပြန့်ပြန့်မလုံနိုင်ရရင်တော့မဲဆန္ဒရှင်လူထုတွေအတွက်နစ်နာနိုင်တယ်လို့ပြောပါတယ်
ဝန်ကနာပြည်သူတွေအတွက်လည်းနည်းနည်းနာတာပေါ့နော်သူတို့ရဲ့တကယ်ရွေးချယ်ရမယ့်ကိုယ်စားလှယ်လောင်းတွေကိုကုလသမဂ္ဂတွေမတွေ့နိုင်တာဖြစ်တဲ့အတွက်စိတ်မကောင်းတော့တက်တာ
ပါနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာပလဲဝမြို့နယ်အတွင်းတတိပုဂ္ဂလအပါအဝင်နိုင်ငံရေးပါတီ6ပါတီကနေလွတ်တော်ကိုယ်စားလှယ်လောင်း24ဦးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ COVID-19 ကူးစက်မှုကြောင့်တချိလိမ့်မယ်ဆိုင်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာကိုအဝင်ထွက်တွေကိုစတင်ကန့်သတ်လိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရရုံးရှိမှဆန္ဒထုတ်ဖော်တဲ့အတွက်ဖမ်းဆီးခံရတဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂဦးဆောင်ကော်မတီ3ဦးအာမခံနဲ့ပြန်လည်လွတ်ပြေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီ
ကခြားသောဝရင်းညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရနိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာလာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာသူ့အနေနဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရှုံးခဲ့ရင်အာဏာငြင်းငြင်းစွာလွှဲပြောင်းပေးဖို့ဆန္ဒရှိမလားဆိုတဲ့ပုံမှာသမ္မတထရမ့်ကအတည်ပြုဖို့ညှင်းဆိုလိုက်ပါတယ်။ဘာဖြစ်မလဲဆိုတာကိုကျွန်တော်ကြည့်ရမှာပါ။ဆန္ဒမဲရီနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့ပြင်းထန်ကန့်ကွက်နေပြီးဆန္ဒမဲရီကလည်းအတော်လေးကိုအချိန်နှီးဆိုးနေတာခင်ဗျားလည်းသိပါတယ်လို့အီမီရိုမာဘုံနဲ့နောင်ပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောခဲ့ပါတယ်။ကာယောဂါကြောင့်လူသားပေါင်းများစွာကစားရိုက်ကနေမဲပေးဖို့လုပ်နေချိန်မှာအဲ့လိုစားလိုက်ကပေးပို့တဲ့မဲတွေမှာမဲမသမားမှုတွေအကြီးအကျယ်ဖြစ်လာနိုင်တယ်ဆိုပြီးသမ္မတထရမ့်ဘက်ကတက်သည့်ထောက်ထားတဲ့စုံတရားမပြဘဲထပ်တလဲလဲပြောဆိုနေတာဖြစ်ပါတယ်သမ္မတထရမ့်ကတော့သူ့အနေနဲ့အဲ့လိုမဲပေးတာတွေကိုပယ်ဖြတ်ချင်ပြီးတော့အဲ့လိုဆိုရင်အာဏာကိုငြိမ်းချမ်းစွာလွှဲပြောင်းပေးမှာဖြစ်ကြောင်းတကယ်လို့ဆန္ဒမဲတွေကထိန်းချုပ်မှုမရှိဘူးဆိုရင်တော့အာဏာလွှဲပြောင်းတာတွေဖြစ်လာမှာမဟုတ်ပဲဒီတိုင်းဆက်ရှိနေမှာဖြစ်တယ်လို့ပြောပါတယ်ရခိုင်ပြည်တော်စုကန်တက်ကီပြည်နယ်လူမျိုးမှာမနေ့ဗုဒ္ဓနေ့ကဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေပြည်ပခါတွေဖြစ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်၂ယောက်တနက်နဲ့ပြစ်ခံခဲ့ရပါတယ်။ဆန္ဒပြပွဲတွေဟာအစောပိုင်းမှာငြင်းငြင်းငြင်းငြင်းရှိခဲ့ပေမဲ့ညပိုင်းမှာတော့အကြမ်းဖက်မှုအသွင်ဆောင်လာခဲ့ပြီးဆန္ဒပြတဲ့သူတွေကမိရှုတာတွေရှိခဲ့တယ်လို့ဒေသခံမီဒီယာတခုကပြောပါတယ်။မနေ့ကနောက်ပိုင်းမှာရဲတပ်ဖွဲ့ဝင၂ယောက်ပြစ်ခတ်ခံခဲ့ရပေမဲ့တည်စီလောက်တဲ့ဒဏ်ရာတော့မဟုတ်ဘူးလို့လူဝီလ်မျိုးရဲ့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ခင်ဗျာ။အမေရိကန်ဆေးဝါးကုမ္ပဏီကြီး Johnson & Johnson အနေနဲ့တကြိမ်သာထိုးရမယ့် COVID ကာကွယ်ဆေးရဲ့နောက်ဆုံးအဆင့်လူနဲ့ဆန်းသတ်မှုကိုအမေရိကန်နဲ့တခြားနိုင်ငံတွေမှာစတင်လိုက်ပါပြီ။ဒီ Johnson & Johnson ဆေးကုမ္ပဏီသိပ္ပံဆိုင်ရာအရာရှိချုပ် Dr. Paul Stafford ကအမေရိကန်နဲ့နိုင်ငံတကာကနေရာပေါင်း215ခုမှာလူပေါင်း6000ကိုမနေ့ဗုဒ္ဓဟူးနေ့ကစပြီးတော့ဒီကာကွယ်ဆေးတွေစဆန်းထိုးနေပြီလို့ပြောလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရင်းနေညပိုင်းအစည်းအဝေးတွေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရ VOE မြန်မာပိုင်းအစည်းအဝေးတွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ် VOE အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.